Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2006ခုနှစ်ဒီဇင်ဘာလ24ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုည9:00 AM အထိမေခင်ပြောင်စုမြို့တော် Washington DC ကနေလိုင်းတူမီတာ24 25 32နဲ့51တူကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီသန်စမဒီနေ့အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုနားဆောင်နေအထူးကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကသမ္မတတောင်ပေါ်ကနေအနားမြူခင်နောက်ဆုံးအကြိမ်ဖြစ်တဲ့အမေရိကန်ပြည်သူတွေကိုအိမ်ပြူတော်ကနေခရစ်မတ်နှုတ်ခွန်းဆက်စကားပြောကြားလိုက်ပါတယ်ဘာလို့မျိုးကခရစ်မတ်ဇေးကိုတိုက်ခိုက်ခဲ့တဲ့သူရဲ့တော်ဆက်သူနဲ့ IS နှစ်ဦးကိုတူနီးရှားအာဏာပိုင်တွေကတောက်ချနေမှာဖမ်းဆီးလိုက်ပါတယ်အာဖဂန်ဆိုးရရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်ဖို့ကုလသမဂ္ဂကတောင်းဆိုလိုက်တာကိုတာလီဘန်အဖွဲ့ကပယ်ချလိုက်ပါတယ်ဒီလိုထိတ်တန့်ရောက်ဒီသားတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြားမှာကရှမ်ပီကကြေးရွာနားမှာလက်လက်ကြီးကြီးကြလို့ဒေသခံပြည်သူတွေထိခိုက်တဲ့ထဲမှာကလေးငယ်တွေလည်းပါဝင်နေတယ်ဆိုတဲ့အကြောင်းကို
ကကလေးတွေကိုထိဒီမှာအနေနဲ့တော်တော်ကိုစိတ်မကောင်းဝမ်းနဲ့ကြည့်ရဲအခုဆိုရင်ဒီမှာကြားတာ3နှစ်ကလေးပါတယ်10နှစ်ကလေးပါတယ်ပေါ့နော်အဲတော့ဒီမှာလည်းမိခင်ပြောက်ပါအဲဒါကြောင့်မို့ဒီမှာဒီ
ဒုက္ခတဲ့အရေးကူညီဆောင်ရွက်နေတဲ့ဒေါ်မေရီတော်ကအချင်းတွေကိုခုလိုပြောသွားတာကိုမကြခင်မှာပြည်စုံကြားဖို့ရှိပါတယ်ဒါပြင်ခရစ်မတ်ကာလနဲ့တိုက်ဆိုင်တဲ့အကြောင်းအရာတွေကိုမြန်မာတခွင်နဲ့သူ့အကြောင်းအစီအစဉ်တွေမှာဒီညပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးထိတ်တန့်ရောက်တဲ့နေကိုကိုရန်နိုင်တဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါ
ဂျော်ဒန်မြေနောက်ဖက်ကမ်းနဲ့ဂျေရုဆလင်မြို့ရှေ့ဘက်ချမ်းကဂျူးတွေရဲ့အင်အားသစ်တိစောက်မှုတွေအပေါ်ဆန့်ကျင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုပူတွဲကမကထလှုပ်တဲ့နိုင်ငံတွေကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကတနမန်ရေးရာတုံ့ပြန်လိုက်ပါတယ်။မစ္စတာနက်တန်ယာဟူကနယူးဇီလန်နဲ့ဆီနီဂေါနိုင်ငံကတန်အမတ်တွေကိုအကြံပေးဆွေးနွေးမှုတွေလုပ်ဖို့အတွက်ဆိုပြီးတော့အစ္စရေးနိုင်ငံကိုပြန်လာဖို့စနေနေ့ကအမိန့်ထုတ်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတောက်ကြနေကမဲခွဲဆုံးဖြတ်တာကိုအဲ့ဒီနှစ်နိုင်ငံနဲ့အတူဗင်နီဇွဲလားနဲ့မလေးရှားနိုင်ငံတွေရဲ့တောင်းဆိုချက်နဲ့အစီအစဉ်ခဲ့တာဖြစ်ပါတယ်။အီဂျစ်နိုင်ငံကဒီလိုလှုပ်ဖို့ပထမကမ်းလှမ်းခဲ့ပေမဲ့အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့အီဂျစ်သမ္မတအဘရယ်ဖတ်တာအယ်စစီတို့ကြာသပတေးနေ့ကတယ်လီဖုန်းနဲ့ပြောကြပြီးတဲ့နောက်သူတို့ရဲ့တောင်းဆိုချက်ကိုအီဂျစ်ဘက်ကပြန်ရုပ်သိမ်းသွားခဲ့တာပါ။အစ္စရေးတွေရဲ့အင်အားစီမံကိန်းတိုးချဲ့တာတွေအလင်းမြန်ဖြစ်နေတာနဲ့ပတ်သက်ပြီးတော့လက်ရှိအမေရိကန်သမ္မတအိုဘားမားရဲ့အစိုးရထဲမှာစိတ်ပြက်တာတွေဟာတောက်ကြနေကအစိုးဆုံးအခြေအနေအထိရောက်ခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီဆုံးဖြတ်ချက်ချဖို့အတွက်အမေရိကန်ကတာမန်လုံရိုးလှုပ်စင်အတိုင်းမဟုတ်ဘဲနဲ့ခွင့်ပြုခဲ့တာဖြစ်ပါတယ်။အမေရိကန်ကအစ္စရေးနိုင်ငံဘက်ကအကြိမ်ကြိမ်ခါခါရက်တီခဲ့ပေမဲ့လည်းပါလက်စတိုင်းတွေရဲ့နယ်မြေထဲမှာအင်အားစီမံကိန်းတိစောက်တာနဲ့ပတ်သက်ပြီးတော့စိုးရိမ်တာတွေကိုအစ္စရေးဘက်ကလစ်လျူရှုခဲ့တယ်လို့အင်ဂျီတော်ရဲ့အမျိုးသားလုံခြုံရေးဒုတိယချန်ပီဘန်ရော့စ်ကပြောပါတယ်ခင်ဗျာ
။ဂျာမနီနိုင်ငံဘာလင်မြို့ကခရစ်မတ်ဇေရန်တိုက်ခိုက်သူအဖြစ်တင်ရရှိခံရသူအနစ်အမန်နီရဲ့ဒူတော်ဆက်သူတူနဲ့အိုင်အက်စစ်သွေးကြွနှစ်ဦးတို့ကိုတူနီရှားအာလာဘိုင်တွေကဖမ်းဆီးလိုက်တယ်လို့ပြည်ရေးဝန်ကြီးဌာနကစနေနေ့မှာပြောပါရယ်။တန်ရရှိခံရသူ၃ဦးဟာပါလင်မြို့မှာအကြမ်းဖက်တိုက်ခဲ့တဲ့သူအနစ်အမန်နီနဲ့အဆက်အသွယ်လုပ်သူတွေအကြမ်းဖက်အဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးထုတ်ပြန်ချက်မှာပြောထားပါရယ်။သူတို့၃ဦးကိုတောက်ကြနေကဖမ်းဆီးလိုက်တာပါ။တစ်ချိန်တည်းမှာပဲရာနဲ့ချီတဲ့လူတွေဟာစနေနေ့မှာတူနီရှားနိုင်ငံမြို့တော်တူနစ်ကလမ်းတွေပေါ်ထွက်ပြီးတော့အကြမ်းဖက်မှုဆန့်ကျင်ရေးဆွေးခဲ့ကြပါရယ်။အကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်ဆက်နေတဲ့ပြည်ပရောက်တူနီရှားနိုင်ငံသားအလုံးကိုပြန်ခေါ်ပြီးမိခင်နိုင်ငံမှာတရားရင်ဆိုင်မှုလူပေါင်း200လောက်ကအစိုးရကိုတိုက်တွန်းတောင်းဆိုခဲ့ကြပါရယ်။ပြီးခဲ့တဲ့နှစ်မတ်လက IS တို့တိုက်ခိုက်ခဲ့တဲ့ဘာဒိုပြတဲ့အပြင်ဘက်မှာဆန္ဒပြသူတွေစုယုံခဲ့ကြတာပါအဲ့ဒီဖြစ်ရမှာကမ္ဘာလက်ခီးသွား22ဦးနဲ့တူနီရှားရဲသူဦးတို့ကိုသေနတ်သမားကပစ်သက်သွားခဲ့တာဖြစ်ပါတယ်မီလန်မြို့မှာအီတလီရဲရဲ့ပစ်ခတ်မှုကြောင့်တေဆုံသွားပြီဖြစ်တဲ့အမန်ရဲ့ဖြစ်နိုင်ခြေရှိတဲ့အပေါင်းပါတွေကိုဂျာမနီတာဝန်ရှိသူတွေလိုက်လံရှာဖွေနေချိန်နောက်တနေ့မှာပဲတူနီရှားမှာအခုလိုဖမ်းဆီးမှုဖြစ်ပေါ်လာတာပါခရစ်မတ်ပွဲတော်ကာလကိုတနင်္ဂနွေလုံးကျင်းပနေခြင်းဖြစ်ပေမဲ့လို့ယာနဲ့ချီတဲ့ထောက်လှမ်းရေးတွေကတော့အာလရဲ့ကာလတစ်လျှောက်လုံးစုံစမ်းစစ်ဆေးရေးတွေဆက်လုပ်သွားမယ်လို့ဂျာမနီတာဝန်ရှိသူတွေကပြောပါတယ်ဂျမန်ဝန်ကြီးချုပ်အင်္ဂလာမာကဲကလည်းပူပေါင်းကြံစီသူတွေရှိမှရှိအဓိကအယုံဆိုင်ပြီးစုံစမ်းစစ်ဆေးသွားမယ်လို့ပြောပါရယ
်အမေရိကန်သမ္မတဘရက်အိုဘားမားဟာသမ္မတဂရောမီရှယ်အိုဘားမားနဲ့အတူသမ္မတတာဝန်ကနေအနားမယူခင်နောက်ဆုံးအကြိမ်ဖြစ်အိမ်ပြူတော်ကနေခရစ်မတ်နှုတ်ခွန်းဆက်ရင်သမ္မတတာဝန်ထမ်းဆောင်ချိန်မှာဆောင်ရွက်ခဲ့တဲ့အောင်မြင်မှုတွေကိုပြောကြားသွားခဲ့ပါတယ
် And the greatest gift that Michelle and I have received over the last 8 years has been the honor of serving as your president and first lady.Together we fought our way back from the worst recession in 80 years
and got longer than the kala ma michelle na du lakkhan ya shi kade akang song lat saung mong ga ro tamara ne tamara gro a phi amu than kwen ya kade da be phit par de ne paung 80 twin so wa song si bwa ye chut chong cha mu ga ni chanar lu atu de kwa yong thwet kha ja da lu ko ne twin a lou lat me nou a nain song phit aw lou nai ga ja par de မေရိကန်နိုင်ငံသားတန်းနဲ့10လောက်အတွက်ကျမကြီးအာမခံချက်ရအောင်လုပ်ပေးနိုင်ခဲ့တယ်လို့ရှိပြီးသားလူတွေအတွက်လည်းအကာအကွယ်ပေးနိုင်အောင်စီစဉ်ပေးနိုင်ခဲ့ပါတယ်ကဘာတော်မှာအမေရိကန်ကိုလေးစားအောင်လုပ်နိုင်ခဲ့တယ်လို့ကျွန်တော်တို့ကလေးတွေအတွက်ကဘာကြီးကိုအကာအကွယ်ပေးဖို့တိုက်ပွဲဝင်ရမှာဥဆောင်မှုပေးခဲ့တဲ့အကြောင်းသမရဥပမာကခရစ်စမတ်အကြိုနေ့မိန်ကွန်းမှာပြောကြားခဲ့တာပါအိမ်မီတော်ကထုတ်ပြန်ခဲ့တဲ့ဗီဒီယိုမိန်ကွန်းမှာတော့အမေရိကန်စစ်သည်တွေနဲ့မိသားစုတွေရဲ့အခန်းကဏ္ဍကိုလည်းသမရဥပမာနဲ့သမရကရော်တို့ကအလေးထားပြောကြားသွားခဲ့ပါတယ်ခင်ဗျာ
IS စစ်သွေးကြော်ရီဟာဖျားเจ้าတွင်နဲ့ Christmas အားလာရက်ကာလလူသွားလူလာများတဲ့နေရာတွေကိုတက်ခဲ့ဖို့လုံဆောင်နေတယ်လို့ American ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရို FBI ကနိုင်ငံတော်အားမှာရှိတဲ့ဒေသခံရဲတပ်ဖွဲ့တွေနဲ့လုံခြုံရေးတာဝန်ရှိသူတွေကိုတတိပေးလိုက်ပါတယ်စစ်သွေးကြော်ရီကသူတို့ပြစ်မှတ်ထားတက်ခိုက်နိုင်တဲ့နေရာတွေနဲ့ဖျားเจ้าတွေကိုသူတို့ရဲ့လူမှုကွန်ရက်ဆက်မျက်နှာပေါ်မှာတင်လိုက်ပြီးတဲ့နောက်အခုလိုတောက်ကြနေမှာကြေညာခဲ့တာပါနိုင်ငံသားတွေအနေနဲ့သူတို့ရဲ့အနီးအနားပတ်ဝန်းကျင်တွေမှာဘာတွေဖြစ်နေတယ်ဆိုတာကိုတတိရှိကြဖို့နဲ့မတင်ကစရာလှုပ်ရှားမှုတွေတွေ့ရင်တင်ပြကြဖို့အကြံပေးထားတယ်လို့ FBI ပြောခွင့်ရ Andrew MS ကတောက်ကြနေမှာပြောပါရယ် FBI အနေနဲ့ချင်းချောက်မှုကဘလောက်အထိဖြစ်နိုင်တယ်လဲဆိုတာကိုစုံစမ်းစစ်ဆေးနေချိန်မှာပဲဒီကိစ္စကိုခြေရခံလိုက်နေတယ်လို့လည်းသူကပြောပါရယ်ဂျာမနီနိုင်ငံဘာလင်မြို့မှာလူဆန်းတဲ့ရောက်တိတ်ဆုံးပြီး56ရောက်တိုင်းရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS ဘွဲကတင်းနေလာနေကပြောပါရယ
် VOA American အသံညပိုင်းမြန်မာဘာသာစစ်ဆေးတွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။စီးရီးယားနိုင်ငံလက်ပိုမျိုးမှာနောက်ဆုံးကျန်နေတဲ့သဘုံတွေ၊ဂျာတာပရင်းတွေကမြို့ကနေထွက်သွားပြီးတဲ့နောက်မှာတော့စီးရီးယားနိုင်ငံသားယာပေါင်းများစွာဟာသူတို့ရဲ့အိမ်တွေကိုကြီးဖို့အတွက်လက်ပိုမျိုးကိုတောက်ချာနေကပြန်ရောက်လာကြပါတယ်။မကြသေးခင်ကပဲလက်ပိုစစ်ပွဲအတွင်းလုံခြုံအနေနဲ့များတဲ့ရှီတန်းစစ်မြေနာဖြစ်ခဲ့တဲ့နေရာတွေကိုမြို့ကနေရောက်လာကြပြီးတော့အပျက်စီးတွေကြားကနေသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုရှာဖွေရွေးထုတ်ခဲ့ကြပါတယ်။အဲ့ဒီတဲကတချို့တွေဟာသူတို့ရဲ့အိမ်ကိုပြန်မြောက်တာ9-10ကျော်ရှိသွားပြီဖြစ်ပါတယ်။အလဲပုံမျိုးနေရာတော်မြတ်မြတ်မှာတိုက်ပွဲဖြစ်နေတာတွေမရှိတော့ပေမဲ့တချို့နေရာတွေမှာတော့ပြတ်တောင်းပြတ်တောင်းနဲ့အကြမ်းဖက်တိုက်ခိုက်တာတွေရှိနေပါသေးတယ်။အလဲပုံမျိုးအပြင်မှာရှိတဲ့သဘုံတွေကမြို့တဲကိုတောက်ကြနေကနေအမြောင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်၃ယောက်သေဆုံးခဲ့တယ်လို့လည်းစီးရီးယားဆိုးရပိုင်းရုတ်တံသတင်းကကြေညာပါတယ်။အလဲပုံမျိုးအပြင်ဘက်ကသဘုံတွေထိန်းချုပ်ထားတဲ့ကြီးလက်ဒေသပိုင်းမှာတော့တောက်ကြနေကလေကြောင်းတိုက်ခိုက်မှုတွေပြန်လည်စတင်နေတယ်လို့စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။စီးရီးယားနိုင်ငံရဲ့ပဋိပက္ခကိုဖြည့်ဆည်းဖို့အတွက်ကာဇက်စတန်နိုင်ငံအစတန်နာမြို့မှာညဉ့်ညဉ့်ဆွေးနွေးပွဲတွေကျင်းပဖို့ရုရှား၊အီရန်၊တူရကီ၊စီးရီးယားနိုင်ငံတွေကသဘောတူခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ချာနေကပြောကြားလိုက်ပါတယ်ခင်ဗျာ
။အီရန်နိုင်ငံနဲ့2015ခုနှစ်မှာသဘောတူညီမှုရလိုက်တဲ့အရင်ကလျော့ဝတ်ထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုဆက်ရွက်ဆက်ရန်အတော်များများကိုနိုင်ငံတကာအမှုမျိုးစွိုင်းအေဂျင်စီ IAEA ကသူ့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြလိုက်ပါတယ်။ဒီဆောင်ရွက်အထောက်အထားတွေကိုထုတ်ပြန်ခွင့်ပြုလိုက်တဲ့ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားမှုဝါဒရေးရာအစီအမံကိုယ်စားလှယ် Federica Mogherini ရဲ့အစာကိုလည်းတောက်ကြနေကအတူပူရဲထုတ်ပြန်လိုက်တာပါ။ဒါပေမဲ့လည်းဒီနျူကလ িয়ার သဘောတူညီမှုအချက်လက်တွေကိုဘာကြောင့်အခုလိုလူသိရှင်ညာထုတ်ပြန်ရတယ်လဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့ပြောမထားပါဘူး။ဒီထုတ်ပြန်ဖော်ပြချက်တွေထဲမှာ Iran နျူကလ িয়ার သဘောတူညီမှုအသက်မဝင်ခင်ဆက်ရက်အလို2016 January 6ရက်နေ့ကအချက်လက်တွေလည်းပါဝင်ပါတယ်။သဘောတူညီမှုစာချုပ်ရဲ့ဖော်ပြချက်အရ Iran ရဲ့နျူကလ িয়ার အစီအမံနဲ့ပတ်သက်လို့ဘလို့တိုင်းတာမလဲဆိုတာရှင်းရှင်းလင်းလင်းဖော်ပြထားတာရှိတယ်လို့ပဲလို့မိုဟီရီနီရဲ့စာထဲမှာဖော်ပြပါရယ်သဘောတူညီမှုစာချုပ်ကတတ်မှတ်ထားတယ်လို့ပဲအီရန်အနေနဲ့အရည်အသွေးနဲ့ယူရေနီယံ30ကီလိုဂရမ်ထက်ကျော်ပြီးတော့ထုတ်ယူခြင်းမရှိခဲ့ဘူးလို့ဆိုပါရယ်အရည်အသွေးနဲ့ယူရေနီယံကနေနျူကလ িয়ার လက်နက်ထုတ်လုပ်ဖို့မရပေမဲ့နောက်ပိုင်းမှာလက်နက်ထုတ်လုပ်ရင်လောက်တဲ့အဆင့်ထိတိုးချဲ့လုပ်ကိုင်နိုင်ပါရယ်အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার စွမ်းအင်ကိုလက်နက်အတွက်မဟုတ်ပဲစွမ်းအင်ထုတ်ယူဖို့အတွက်တသက်သာအသုံးပြုဖို့သဘောတူညီမှုရထားကြတာပါအီရန်နျူကလ িয়ার သဘောတူညီမှုနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်နေတဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတအဖြစ်ကျန်းသက်စာချိန်ဆိုပွဲမတိုက်ခင်တလားလောက်လို့တောက်ကြနေမှာဒီလိုထုတ်ပြန်လိုက်တာဖြစ်ပါတယ်
။အောက်ခံဆိုးရနဲ့ငញ្ញိုင်းဆွေးနွေးမှုတွေလုပ်ဖို့ကုလသမဂ္ဂကတောင်းဆိုလိုက်တာကိုတာလီဘန်အဖွဲ့ကပယ်ချလိုက်ပါတယ်။ကုလသမဂ္ဂအနေနဲ့15နှစ်ကြာအောက်ခံဆွေးပွဲကိုအမှန်တကယ်ပြီးဆုံးနေတယ်ဆိုရင်အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်ဥဆောင်တဲ့ပြည်ပတပ်တွေတင်ယူထားတာကိုအဆုံးသတ်ဖို့ဖိအားပေးတယ်လို့တောင်းဆိုလိုက်ပါတယ်။ကျွန်တော်တို့တိုက်နေတာဟာလွတ်လပ်ရေးအတွက်ပါအာဖဂန်နစ္စတန်နိုင်ငံမှာပြည်ပတပ်တွေရှိနေသမျှကာလပတ်လုံးငြိမ်းချမ်းရေးနဲ့ပြန်လည်တည်မြက်ရေးပြောနေတာတွေဟာအတိတ်ပဲမရှိဘူးလို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဇာဘီဟူလာမူဂျာဟစ်က VOA ကိုတောက်ကြနေကပြောပါတယ်ကုလသမဂ္ဂရဲ့အာဖဂန်နိုင်ငံအကူအညီပေးရေးအဖွဲ့ခေါင်းဆောင်တာတာမီချီယာမာမိုတိုကအာဖဂန်ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်ဖို့အခုသတင်းပတ်အစောပိုင်းကကုလသမဂ္ဂလုံးမှာပြန်ပြီးတောင်းဆိုလိုက်တဲ့ပုံမှာသူကအခုလို တုံ့ပြန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအာဖဂန်နိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းပေးဖို့စိတ်ဝင်စားနေတဲ့သူတွေအားလုံးအနေနဲ့ပြည်ပကတပ်တွေကိုအာဖဂန်နိုင်ငံတွေကနေထွက်ခွာအောင်ပြားပေးပြီးအာဖဂန်နိုင်ငံအတွက်လိုအပ်တဲ့အစိုးရစနစ်တစ်ခုကိုအာဖဂန်ပြည်သူတွေရွေးချယ်ဖို့ခွင့်ပြုတင်တယ်လို့တာလီဘန်ပြောခွင့်ရပုဂ္ဂိုလ်ကပြောကြားလိုက်ပါတယ်ခင်ဗျာ။
တောင်ဆူဒါနိုင်ငံအပေါ်တန်းခတ်ပိတ်ဆို့မှုတွေချမှတ်ဖို့နဲ့လက်နက်ရောင်းချခွင့်ပိတ်ပင်ရေးအမေရိကန်ရဲ့တင်ပြချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီကပယ်ချလိုက်ပါတယ်။အဖွဲ့ဝင်15နိုင်ငံထဲမှာ9နိုင်ငံကရာထောက်ခံပြီးတော့ကျန်10နိုင်ငံကကြားနေတာပါ။ပြည်ထောင်ချက်အတီးဖြစ်ဖို့လုံခြုံရေးကောင်စီရဲ့ထောက်ခံမဲ့ကိုမဲလိုအပ်တယ်လို့အမေရိကန်အဖွဲ့ဝင်နိုင်ငံတွေကဗီတိုအနာသုံးပယ်ချတာမျိုးမဖြစ်ဖို့လဲလိုပါတယ်။ရုရှားတရုတ်ဂျပန်မလေးရှားဖီနီဇွဲလာအပါဝင်အာဖရိကတိုက်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့အန်ဂိုလာအီဂျစ်နဲ့ဆီနီဂေါ်ရိုကကြားနေခဲ့ပါတယ်။မဲရလာတွေအပေါ်တိတ်ကိုစိတ်ပြတ်မိပေမဲ့တိတ်တော်မအံ့ဩပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ဆမန်သာပါဝါကပြောပါရယ်ရှေ့မှာဘာဆက်ဖြစ်မလဲဆိုတော့အမေရိကန်ပြည်ထောင်စုကတိတ်ကိုစိုးရင်ပြီးတော့လူမျိုးရုံးတပ်ဖြတ်မှုအတွေ့ကုလသမဂ္ဂကသတိပေးချက်ထုတ်ပြန်ထားချင်းဆူဒန်ပြည်သူတွေအတွက်အရေးတကြီးဖြစ်နေချိန်မှာနိုင်ငံရှိခုကဘေးဖယ်နေကြတယ်လို့ဆမန်သာပါဝါကပြောပါရယ်တောင်ဆူဒန်မှာလူမျိုးရုံးတပ်ဖြတ်မှုတွေဖြစ်လူနေနေပြီလို့ကုလသမဂ္ဂအသွင်းရေးမှူးချုပ်ဘိုင်ကင်မုံကပြောခဲ့တယ်လို့မဲရလာပေါ်စိတ်ပြတ်မိတယ်လို့လည်းဆိုပါရယ်ဒီလိုအခြေအနေဖြစ်မလာအောင်လုံခြုံရေးကောင်စီကတိတာထင်ရှားတဲ့ရှေ့သို့လှုပ်ဆောင်ချက်ရှိဘူးလို့မစ္စတာဘိုင်ကင်မုံရဲ့ပြောခွင့်ရကဆိုပါရယ်
ဂျာမနီကွင်းလယ်တိုက်စစ်မှု Julian Draxler ကို PSG အသင်းကဝယ်လိုက်ပြီဖြစ်ပါတယ် Wolfsburg အသင်းမှကစားနေတဲ့ Draxler ကို PSG က Britain Sterling ပေါင်း38သန်းပေးပြီးတော့ဝယ်လိုက်တာဖြစ်တယ်လို့ Wolfsburg အသင်းကစနေနေ့မှအတည်ပြုပါတယ် Arsenal ကနေခေါ်ဖို့သတင်းတွေထွက်နေတဲ့အသက်23နှစ်အရွယ် Draxler ဟာ PSG နဲ့၄နှစ်ခွဲစာချုပ်ချုပ်ဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America.ကိုရနနဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ခရစ်စမတ်ကာလပျော်ရွှင်နေရမယ့်အချိန်မှာတိုင်းရင်းသားတွေကတော့စီပေးတဲ့အကြောင်းအသက်လူပြီးပြင်းနေရတယ်ဆိုတဲ့အကြောင်းကိုတင်ဆက်ပေးပါမယ်ခရစ်စမတ်နဲ့နှစ်တကူကာလမကြာခင်ကြာရောက်တော့မှာဖြစ်ပေမဲ့လည်းမြန်မာနိုင်ငံကတိုင်းရင်းဒေသတွေမှာတိုက်ပွဲတွေမဆင်းနိုင်သေးတဲ့အတွက်အားလည်းရဲ့ယာတီကိုမဆင်နွှဲနိုင်ပဲဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ဒီနေ့မနက်ပိုင်းမှာလဲရှမ်းပြည်နယ်ကုတ်ခိုင်ဘက်မှာကျေးရွာရဲ့နီးမှာလက်နက်ကြီးကြီးကြလို့ကလင်းငယ်တွေပါဝင်ဒေသခံပြည်သူတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီအတွက်ခရစ်စမတ်နဲ့နှစ်တကူလို့ခါသမယမှာတိုက်ပွဲတွေအမြင့်ဆုံးရက်ကြဖို့လက်နက်ကင်ပြစ်ခါတွေမှာပါဝင်နေသူတွေကိုတိုင်းရင်းသားလူမှုအဖွဲ့ကြီးတွေကတိုက်တွန်းနေကြပါတယ်ပြည်စုံကတော့မတ်စုမွန်ကဆက်ပြောပြပေးပါမယ်
ဟုတ်ပါတယ်ဒီကနေ့စနေနေ့မနက်ပိုင်းမှာတော့ရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်နက်ဖက်ကကျေးရွာအနီးမှာကျေးရွာနားကိုလက်နက်ကြီးကြီးကျလို့ကလေးငယ်လေးတွေအပါအဝင်ဒေသခံပြည်သူတို့ထိခိုက်ဒဏ်ရာရခဲ့တဲ့အတွက်လာရှိုးစေယုံကိုပို့ဆောင်ကုသမှုခံယူနေရတယ်လို့ကိုရိုင်းသွားရောက်ပြီးကူညီပေးဖို့စီစဉ်နေတဲ့ဒုက္ခသည်အရေးကူညီဆောင်ရွက်နေသူဒေါ်မယ်ရီတွန်ကအခြေအနေကိုအခုလိုရှင်းပြပါဗျာ
တက်ကနေမှသူကလက်နက်ကြီးနဲ့ပြစ်လိုက်တာအဲ့ဒါအဲ့ဒီနံဖုံဆိုရဲကျော်ကိုအဲ့ဒီဇာတ်ကူရှိတယ်ရှိပြီးမှအဲ့မှာရှိနေတဲ့အဲ့ကလေးတွေအင်းဒါဆိုလည်းပြောရဲငါရောက်တော့ပေါ့နော်ခုတ်ခဲရတယ်ဒီမှာ refast လို့ပြောရောက်လာပြီလို့ပြောရဲဒါကလေးတွေကိုထိဒီမှာအနေနဲ့တော်တော်ကိုသိမကောင်းဝမ်းနေပြီလေအခုဆိုရင်ဒီမှာကြားတာ3နှစ်ကလေးပါတယ်6နှစ်ကလေးပါတယ်ပေါ့နော်အဲတော့ဒီမှာလည်းမိခင်ပြောက်ပါအဲဒါကြောင့်မို့ဒီမှာအနေနဲ့ဒါသိမကောင်းကြောင့်ဒီမှာဒီမှာဘာကူညီပေးနိုင်မလဲဆိုတော့ချစ်ချစ်ကိုပြင်ပြမှာပေါ့နော်ဒီလိုအချိန်ကြီးခါကြီးရဲ့ပြင်ကြီးတွေမှာအထူးဖြစ်တာဟာဆိုလို့ရှိရင်ဒါဖရန်အန်ဘာရာတရားကိုကိုရဲ့လူတွေရဲ့အထွတ်အမြတ်ထားတဲ့နေ့ဖြစ်တဲ့ပေါ့နော်ဒီလိုအချိန်တွေမှာတော့မဒါကိုတပ်မတော်အမိအဖဆပြီးကြောနေတဲ့တပ်မတော်တွေကဒီလိုလက်လွတ်စပယ်စီးမဲ့ကမ်းမဲ့ဒီလုပ်တာတော့တော်တော်ကိုဒါမဖြစ်တဲ့နဲ့အမှုပဲပေါ့ဒါကိုကျမတို့နိုင်ငံတော်အစိုးရနဲ့ပူပြီးမှလူပန်းမြင့်ချမ်းရေးကြီးရှင်နိုင်ငံတော်အတိုင်းပင်ခံနဲ့လည်းပူပြီးမှလူသားချင်းစာနာမှုစုကိုရရှိထားတယ်လို့လည်းပါစကားတစ်ခုမှမပြောတော့ဘူးဆိုတာကျမအနေနဲ့ကလူသားချင်းစာနာမှုကိုပြီးနေလို့ကြောက်နေတော်တော်လေးတော့အစိမ့်ကောင်းဝမ်းနေနေအော်နေရပေါ့နော
်ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစီးရီးတက်မှမှုတွေကြောင့်အသက်လူပြီးပြေးနေရတဲ့အချိန်ဟာခရစ်ယာန်ဘာသာဝင်တွေအထွတ်အမြတ်ထားရာခရစ်စမတ်ကာလဖြစ်တယ်လို့မကြခင်မှာလဲ2016ကုန်ဆုံးတော့မယ့်နှစ်တစ်ကူကာလရောက်တော့မှာဖြစ်တာကြောင့်တာဝန်ရှိသူတွေအားလုံးအနေနဲ့ငြိမ်းချမ်းရေးကိုရှေ့ရှုစေချင်ပါတယ်လို့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူမတ်မေစပယ်ဖြူကပြောပါတယ
်ခိုင်ပါဝင်ပြန်မှာပြန်ပြီးတော့ဟိုစနစ်တန်တွေကြားရတယ်စိုက်ပွဲတွေဖြစ်နေတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ဒီတစ်ဆင့်ဒေသမှာရှိနေတဲ့ဒုက္ခတွေတစ်သိန်းတော့ဆိုရင်လည်းစီးလက်စားစားနဲ့အသေးချင်းဆိုရင်သွားကြနဲ့ဘေးနေရာကိုဆိုရင်မသွားကြနဲ့ဆိုရက်အကန့်တက်တွေကြားထဲမှာနေရတယ်လို့ကျွန်တော်တို့သိရပါတယ်ရှက်ဒီလိုကိုလူမျိုးတွေဘာသာရေးရအချုပ်မြတ်ထားတဲ့ကာလတွေမှာစိုက်ပွဲတွေဖြစ်ပြီးတော့မှဟိုပြေးလွှားနေရတယ်တခြားသူတွေအများစုပေါ့ခရစ်စမတ်ကာလမို့လို့ဒုံးပိတ်ကြတောင်းပိတ်ကြတဲ့ပျော်စီးတွေထွက်ပြီးတော့ယေရှုတော်ချီးမွမ်း
ညမဲ့ကာလမှာသူတို့မှာတော့ပျော်ရွှင်နိုင်ဦးပြီးတော့ချီးမောင်းဆင်ရဦးပေါ့နော်အဲ့ဒါဟာဒီကြီးမားတဲ့စိတ်ထားရပဲဖြစ်နေမိုင်းနဲ့
အခုလိုတိုင်းရင်းဒေသတွေမှာစစ်မီးမငြိမ့်နိုင်သေးတာဟာဒေါန်ဆန်းစုကြည်ဦးဆောင်ပြီးဖော်ဆောင်နေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးလုပ်ငန်းစဉ်ကိုအယုံကြည်မဲ့စေပြီးငြိမ်းချမ်းရေးကြိုးပမ်းမှုလမ်းကြောင်းကိုတွေ့ဖယ်စေတဲ့အမျိုးသားရင်ကြားစစ်ရေးကိုထိပါစေတဲ့အဖြစ်တွေဖြစ်တယ်ဆိုတာကိုလည်းချင်းပြည်နယ်အရက်ဖက်အဖွဲ့အစည်းတွေစုပေါင်းပြီးလဲဒီဇင်ဘာ23ကကြေညာချက်ထုတ်ခဲ့ပါတယ်အထူးသဖြင့်အခုလိုခရစ်စမတ်ကာလမှာကချင်နဲ့ရှမ်းမြောက်ဒေသဘက်ကစစ်ပြေးစစ်ရှောက်ဒုက္ခသည်တွေဘေးကင်းပါစေကြောင်းချင်းတိုင်းရင်းသားတွေအနေနဲ့စုမုံကောင်းတောင်းပေးပါတယ်လို့လဲချင်းလူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ချင်းပြည်နယ်တိတိမျိုးအခြေဆိုင်ဇူမီလူငယ်များအသင်းအတွင်မှုဦးထံဘန်းလျံကပြောပါတယ်
ဒီတိုင်းသူ့တုံးတဲ့ခါတိုင်းမှာမြန်မာပြည်သင်းကြီးချမ်းဖို့ပေါ့နော်ကျွန်တော်တို့ဒီခရစ်မတ်အချိန်မှလည်းပြီးတော့နှစ်တစ်ခုအချိန်မှလည်းကျွန်တော်တို့တကယ်ကိုစုတောင်းပေးပါတယ်စုတောင်းနေပါတယ်ခရစ်မတ်အချိန်ခါမှာကျွန်တော်တို့စုတောင်းပေးပါတယ်ဖခင်ဆင်ကောင်းချီးပေးပါစေ
စစ်ဘေးကြောင့်နှစ်ချီတင်းချောင်နေရတဲ့ဒုက္ခသည်တွေအပြင်လက်တလောစစ်ဘေးကြောင့်တင်းချောင်နေရတဲ့စစ်ရှောင်ဒုက္ခသည်တွေအတွက်အခုဆိုရင်စောင်းရသည်လို့အေးချမ်းလာတဲ့ရာသီဥတုတန်အပြင်စားနေရိတ်ခါအခက်ခဲတွေလည်းဖြစ်နေတာကြောင့်ဒုက္ခသည်တွေအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာစားနေရိတ်ခါတွေအမြန်ဆုံးအကူအညီပေးစေလိုပါတယ်လို့လည်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးနဲ့တရားမျှတရေးအဖွဲ့ကဦးသောမတ်စ်ထမ်ရှမ်ဘုံကပြောပါတယ်။
IGP တွေကိုကျွန်တော်တို့အစိုးရကလူလျှို့ရှုထားတောင်းဆိုချင်ပါတယ်။ဒီလိုအရေးကိုဆောင်ရွက်ပေးဖို့နောက်ပြီးတော့ကျွန်တော်တို့ဒီစက်မတော်ပိုင်းပေါ့လေစက်မတော်ကဆုံးစစ်ပေးစစ်ပန်ထားဖို့အတွက်ကျွန်တော်တို့အဲ့ဒါအချို့ဥစားပေးတောင်းဆိုချင်ပါတယ
်။အရသာအစိုးရလက်ထက်အမျိုးသားရင်ကြားစည်းရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကို21ရာစုပင်လုံးအခြေခံပြီးအခုဆိုရင်တိုင်းနယ်ပြည်နယ်အသီးသီးမှာ NCA လက်မှတ်ရေးထိုးထားပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အမျိုးသားအစ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပဖို့အစီအစဉ်ဆောင်ရွက်နေကြချိန်မှာပဲအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုင်းရင်းဒေသတွေမှာထိုးစစ်တွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေစေစစ်ရေးတင်းမာမှုအနေအထားအပေါ်မှာတိုက်ပွဲတွေအမြန်ဆုံးရပ်တန့်ပေးဖို့နဲ့ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးငြိမ်းချမ်းရေးကိုရှေ့ရှုပြီးတာဝန်ယူလှုပ်ဆောင်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင
်မဆူမွန်တက်ဆက်ထားတာပါအခုတစ်ခါမှာတော့မြန်မာတခွင်စီစဉ်ကိုတက်ဆက်ပေးပါမယ်ခရစ်တော်လို့အဓိပ္ပာယ်ရတဲ့ Christ နဲ့ပြန်လည်ပေါင်းစည်းခြင်းလို့ခေါ်တဲ့ Mass ကိုပေါင်းပြီးခေါ်ဝေါ်တဲ့ဒီ Christmas ပွဲတော်ရောက်ရှိလို့လာပါပြီချစ်ချင်းမေတ္တာတွေနဲ့ပျော်ရွှင်ပွဲရာ Christmas Gala ရောက်ရှိလာနေပြီမဲ့လည်းမြန်မာပြည်ရဲ့နေရာတချို့မှာတော့စစ်ပွဲတွေကြောင့်ဒေသခံပြည်သူတွေပျော်ရွှင်မှုနဲ့ကင်းကွက်နေရပါတယ် Christmas မှာနှစ်သစ်အတွက်မျှော်လင့်ဆုတောင်းခြင်းနဲ့အတူလာမယ့်နှစ်သစ်ဟာငြိမ်းချမ်းတဲ့နှစ်ဖြစ်ဖို့ဆုတောင်းရင်းနှစ်သစ်ကိုကြိုးစားကြရတဲ့ပတ်သက်လို့ဒီတစ်ပတ်ရဲ့မြန်မာတခွင်စီစဉ်ကနေ VOA သတင်းတောက်မတ်မြင့်မြင့်ခိုင်ကတင်ဆက်ပေးထားပါတယ်ရှင်
ဖောင်းမြင်ခြင်းကိုပြန်လည်အောင်မိတဲ့အနေနဲ့ကျင်းပတဲ့ခရစ်စမတ်ပွဲတော်ဟာဒီဇင်ဘာနဲ့အတူရောက်ရှိလိုလာပါပြီ။အခုဆိုရင်ခရစ်တော်ဖောင်းမြင်တာ2016ခုနှစ်ရှိပြီဖြစ်ပြီးကမ္ဘာနဲ့အဝန်းကခရစ်ယာန်ဘာသာဝင်တွေကမကအခြားသူတွေပါခရစ်စမတ်ပွဲတော်ကိုပါဝင်ဆင်နွှဲလာကြတာပါ။ခရစ်စမတ်ဆိုတာခရစ်တော်ရဲ့မွေးနေ့ပွဲကိုဆင်နွှဲရုံတသက်မဟုတ်ပဲမိသားစုတွေတငယ်ချင်းတွေပြန်လည်ဆုံစည်းကြလက်ဆောင်တွေအပြန်အလှန်လဲလှယ်ကြပျော်ပွဲရှင်ပွဲတွေလည်းကျင်းပကြတာမို့ချစ်ချင်းမြတ်တာတွေထုံမုန်းတဲ့ကာလလို့ဆိုနိုင်ပါတယ်။နှစ်ဟောင်းကုန်ချိန်ခရစ်စမတ်ကာလရောက်ပြီဆိုတာနဲ့လူသားတွေဟာနှစ်သက်မှာကောင်းခြင်းတွေဖြစ်ပေါ်လာဖို့မျှော်လင့်ဆုတောင်းကြတာလည်းသမ္မတပါ။ခရစ်စမတ်ကာလဟာနှစ်တစ်နှစ်ရဲ့ပျော်ရွှင်စရာအကောင်းဆုံးကာလဖြစ်ပေမဲ့လို့မြန်မာပြည်ရဲ့နေရာတော်တော်များများကပြည်သူတွေအနေနဲ့ကတော့ပြည်ရင်းစစ်ကြောင့်ပျော်ရွှင်မှုနဲ့ကင်းဝေးနေကြရသေးပါ။2016ခုနှစ်အတောအတွင်းရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်တို့မှာတိုက်ပွဲတွေဇက်တိုက်ဆူတလို့ဖြစ်ပွားနေတာကြောင့်နေရက်ဆွတ်ခွာထွက်ပြေးနေကြတဲ့ဒေသခံပြည်သူတွေဟာစောင်းရာသီရဲ့အေးဒဏ်ကိုအံတူရင်းပျော်ရွှင်စရာကောင်းတဲ့ခရစ်စမတ်ရဲ့အရာသာကိုမခံစားနိုင်ကြရှာပါဘူး။ကာဒီနယ်ချားစ်ဘူကတော့လာမယ့်နှစ်သစ်ဟာငြိမ်းချမ်းတဲ့နှစ်ဖြစ်ပါစေလို့အခုလိုဆုတောင်းပေးလိုက်ပါတယ်
။မြန်မာပြည်ကစစ်ပွဲများအားလုံးရက်စဲကြပါ။ချိုးချံဝါရှောင်၍ဆုတောင်းခြင်းအမှုပြုခြင်းအဖြစ်2019ခုနှစ်ကိုငြိမ်းချမ်းရေးနှစ်ဖြစ်ပါစေ။မြန်မာပြည်မှာချစ်ခင်လာသောညီကောင်မောင်နှမတို့ပျော်ရွှင်ပွဲနှစ်သစ်ဖြစ်ပါစေ။ Happy New Year ကျွတ်တော်နှစ်စဉ်နှစ်တိုင်းတူဦးနဲ့တူအခုလိုမျိုးနှုတ်ဆက်ကြပါရစေ။ tapi macam aman jauh ya macam solusi. Tapi ye ni ada orang macam apa, jauh sih mungkin sih jawab tu. Tapi boleh di selebihnya cipuan ni barai. Sebab yang sekarang tu kata nanti jauh pula, jauh sih boleh nanti macam ni mahu. Ni bang cakap selau kerja sabtu kerja semiha, tahu lau ni siapa?
Christmas yaukan ini bisuran eh, ludaru ye kedengaran terkini Yesu jual abis bisuran teringat pihon wajan itu, pihat terkini Yesus logo cimo ti sujarah eh, kerut senwi go luruja lele ti sujarah hal eh, Christmas ye cecia terlihat kulo sunai mari. Lungir upi de kudai rikaro Christmas kalaha lungir itu ada yang kong selalu siapa yang cengkalap cete lu kau piawai.
Oh lungir itu memang ni ni aro. Eh Christmas tu, tapi jangan yau kian ni mami. Yang tu kerjain itu biar lungir itu suri orang ni piat kian ni jual abis tu, tapi engkau mau piang ibu tu, jangan lupa kerjain itu suri. Eh kerjain itu suri, free dia, biar jangan lupa. Jauh sini tu tak macam tu, jangan lupa pelajaran, mungkin faham lagi tu. Nanti ni dah ni dah lulus, jangan lupa jauh sini tu jadi macam
ni. Yo jip jauh jiri mana ni tanya dulu ini negara. Christmas kalau mah jauh sini tanya bime, semua cipuan ni dah tidak keliling ni. Tapi jiwa urigo kujen sari ini ne, sebuah rujukan bimbo tu. Kau dengar ke Christmas kalau mah kulo sudah pilih pade.
Yang lama ni tu mah. Jangan lupa jangan jauh bapa ni, ni dah tu ni tetapi tu mungkin ni jangan lupa cipta ni mimi, tetapi si mesti jauh, ni dah tu kita biasa ni aye, di dah ya, ni dah tu ni jauh jangan lupa sudah ambil tema, dekai belok sini, tu tu pun keling aye, tetapi juga aye, terus mah aku ame, si bila ni jauh kan dah ni aye, demi tu. Tanyaan yang sih dia, mita tu ini kau kau ada demi, amiai sih dia ni jalan tu, amiai ni sih itu, jadi rumah, nampun ramen ni tu mah, jadi demi apa sih suri ni, tapi macam mana ni, sih boleh di, jadi ni lah, jadi ni apa sih, biar, nampun ramen ni ada di dalam ni, cakap sah, macam sih suri nama, jadi biar suci ni ni, jadi ni dalam ni ada sudah ambil jalan.
Nanti mana yang jadi dua alun duduwa ladway posong jaya alu piola duga Elise Baba.
Nya zoom yang jadi naik jawa sih wa. Di kah ro keling eri wa. Keling eri kah tuju jadi nyata je kuih ni di social ni deh bo no. Nanti mah di jauh biro yang jadi jadi ne. Oh, si nai lusen di alun duduwa suyong biro bo no. Kang zoom yang jadi ego duduwa ladway biro tua jaya alu.
Shamyang ne kachin di daga sibi shang nui ni negaro Christmas go so yin buwa muri ne piatan jaya oma pibi Lame Christmas gala ri ma Pyo pyo shun shun piatan nai bo dwe Sibuwe ri amyan zong yet dan bo alonga myo li ni jara le pipari shen
แม่ไม่มีใครเดินสัตว์ทะเลมาทุกคนซีซั่นก็น่าสนใจจ้าราพี่ป่าเลยคุณข้ามารถตู้จังซีซั่นก็เดินสัตว์ไปบ้างไหมในบางที่ชาวเซจอชิบิโอตันเดอร์มาป่าไปโอชัดด้วยซีบีไปเซนต์สไตน์เนตที่สัตว์ทะเลยังคงมีโอกาสเซมเมอริกาดีดรอครีนจังจีเย่จังโนจีเย่ตั้งมั่งกูดีดไปตู้จังซีซั่นมากูก้าวใจเห็นกันเดินสัตว์ไปบ้างไหมเช่น
เชื่อว่ามีผู้คนจะเล่นแทบล็อกกับครีนพี่อาชิกูจังจีกูรอแล้วตัวนั้นตัวนั้นตัวนั้นตัวนั้นตัวนั้นต
ားလန်ထဲမှာရှိခဲ့တာပါလက်ရှိစိမေရီကာသီထရယ်ကျောင်းကိုတော့1894ခုနှစ်မှာဟော်လန်နိုင်ငံသားဒက်ရှ်လူမျိုးဖုန်းတော်ကြီးဖာသာဟန်ဒရစ်ဂျီဆန်ကသူ့ရဲ့ပိသုကပညာနဲ့ဗမာပြည်ကလူတွေရင်သက်ရှူမောဖွယ်ဖြစ်အောင်ကျောင်းတော်ကြီးတည်ဆောက်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့တည်ဆောက်ခဲ့တာပါဒီကျောင်းတော်ကြီးကိုတည်ဆောက်ခဲ့စဉ်ကတန်တယ်တွေကိုမတုံ့ထားပဲအုတ်ချက်တွေကိုစီပြီးဗာဇန်တိုင်စတိုင်နဲ့တည်ဆောက်ခဲ့တာပ
ါတန်မတုံ့ပဲနဲ့ဒီအုတ်ချက်တွေကိုရှေ့ခဲ့အုတ်ချက်တွေကိုညှက်ပြီးတော့တည်ဆောက်ထားတဲ့ဆိုတဲ့အခါမှာကျွန်တော်တို့ဒီတိုင်တွေကိုများများ base လုပ်ပြီးတော့ဒီဒုတယ်များများနဲ့တည်ဆောက်ရတဲ့ပုံစံပါလေဒါဗာဇန်တိုင်ပုံစံလို့ခေါ်တယ်ဆိုတော့အုတ်ဒုတယ်တိုင်တွေကိုဒုတယ်ကြီးကြီးတွေနဲ့တိဆောက်တယ်ပြီးလို့ရှိရင်ဒီကပ်တွေကိုအုတ်တွေစောင်းညှက်ပြီးတော့ဒီကပ်တွေနဲ့ဂုံးတွေနဲ့ထောက်ထားတာပေါ့ di thaut thar de pong san myo bo a myo di saut thar de kha ma chanou do nyin la le le di nyan de ya pye lan ja bi lo nai ne an de ye ne jong twi ya dan da jao a myin bai myo ja do a pyan ne ba lo so la nyan ta khu ne ta khu di tan mani jo chin ne pat chi bi lo gabat lo taut thar la a de lo myo di lout thar de kha ma di out de yi be sain myo di saut thar de kha ma 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 ne tu a set ne ya bo di ngan lin ne ba de တောင်ခါမှုတွေရှိတဲ့ခါမှာလည်းသူကအကြံခံမှုကိုခံနိုင်တယ်
။အဲ့လိုပြီးတကလေးရတွေနဲ့တိစောက်ထားတဲ့အကြောင်းမျိုးဟာဆိုရင်အရှိတောင်အရှက်မှာတကြောင်တဲတာတရှိပြီးမြမပြည်တွင်သာမကအရှိတောင်အရှက်မှာပါဒီကျောင်းတော်ကြီးရဲ့ပြီးတကပညာကိုရှင်သက်ရှင်မောတန်ဖိုးထားရတယ်လို့စေမေရီကာသီတွေကျောင်းတော်ကြီးရဲ့ကျောင်းနိုင်ဖုန်းတော်ကြီးကပြောပါရတယ်
။ဒီရဲ့ပြီးတကပညာတွေကပကံမှာလည်းဒီအုတ်တွေစီပြီးတော့ဆောက်ခဲ့တဲ့ပညာတွေရှိတယ်လေ။ဆိုတော့ဒီဗုဒ္ဓဘာသာအနုပညာတွေကနေပြီးတော့ကွဲပြီးတော့ဒီpresentation style เนี่ยဒီအုတ်တွေပဲစီပြီးဆောက်တဲ့ကျောင်းတော်ကြီးဆိုရင်အရှိတောင်အရှာမှာဒီတကြောင်မှရှိတာပေါ့ဒါကြောင့်ဒီမြန်မာပြည်သာမကအောင်အရှိတောင်အရှာမှာလည်းဒီကျောင်းတော်ကြီးရဲ့ပြည်သူ့ကပညာကိုရင်သက်ရှုမောရတယ်တန်ဖိုးထားကြတယ်ဂုဏ်ယူကြရတာဖြစ်တယ်ဒီနေရာကလူတိုင်းအတွက်လေ့လာသင်တဲ့နေရာပြည်သူ့ကပညာရှင်တွေလည်းအများဆုံးလာရောက်လေ့လာတဲ့နေရာလည်းဖြစ်တယ်အထူးသဖြင့်တော့ကျွန်တော်တို့ဗမာပြည်ကဒီပြည်သူ့ကပညာရှင်တွေ study လုပ်နေတဲ့သူတွေသူတို့ကစိတ်ဝင်စားနဲ့လေ့လာတဲ့နေရာလည်းဖြစ်တယ်
ဒီဖျားကြောင်ကြီးရဲ့ဖြတ်တန်းလာတဲ့နှစ်တရာကျော်အတွင်းမှာလဲဒုတိယကမ္ဘာစစ်အပါအဝင်တဘာဝဘေးအန္တရာယ်တွေကြောင့်အမကြီးကားတွေပြိုကျပျက်စီးခဲ့ရပြီး2012ခုနှစ်ရောက်မှသာနိုင်ငံတကာပညာရှင်တွေနဲ့မူလလက်ရအတိုင်းပြန်လည်ပြုပြင်မှုမှန်ခဲ့တယ်လို့သိရပါတယ်။နေရဲ့အလင်းနဲ့ထွက်ပေါ်လာတဲ့အမကြီးလက်ရတွေဟာဆိုရင်ဖျားကြောင်ရဲ့အတွင်းဘက်ကနေကြည့်မယ်ဆိုရင်အမခန့်ပါ
။ဒါခေါင်းအုပ်တွေမှာဒါတစ်ခုနဲ့တစ်ခုတို့တို့ဟိုကြာမောက်ကြာလှန်ပုံစံမျိုးတွေနဲ့လှုပ်ထားတယ်။ပြီးလို့ချင်းမှန်နေတက်ထားတယ်အကောလုံး။တော့ခေါင်းထဲဝင်သွားရင်ကျွန်တော်တို့အပေါ်အလင်းရောင်အောင်ရှိပြီတာ
ဖျားချောင်းရဲ့အတွင်းပတ်နေရင်ဒီပေါ်မှာထူးဆစ်ထားတဲ့ရုပ်ကြွဇက်တော်တွေကိုလည်းလေ့လာရနိုင်ပါတယ်အခုလိုအထက်မြင့်အဆောက်အုံတွေအဖွံ့ဖြိုးခင်တစ်ချိန်ကတော့အရေးလမ်းကြောက်ကခီးသွားသူတွေအဖို့ပင်လယ်ဝါကနေရွှေတဂုံစီရီတော်နဲ့စေမေရီကာသီတွေအကြောင်းတို့ကြီးကိုမြင်ရင်မြန်မာနိုင်ငံကိုရောက်ပြီလို့အမသားတစ်ခုအနေနဲ့သတ်မှတ်တယ်လို့သိရပါတယ်
ကျွန်တော်တို့ဒီကျောင်းကြီးဟာဒါငကွားဆိုလို့ရှိရင်ရန်ကုန်ရဲ့ landmark တစ်ခုဖြစ်တယ်လို့ဒါဗမာပြည်ရဲ့ဒါ port ဒီစိတ်ကံမျိုးတော်လည်းဖြစ်တဲ့အတွက်ဒီမြန်မာပြည်စိတ်ကံအောင်ကတ်တော်မယ်ဆိုလို့ရှိရင်ဒီပင်လယ်ဝမရောက်ခင်တည်းကအဝေးကနေလှမ်းပြီးတော့ဖူးမြော်နိုင်တာရွှေဘုံစည်တီတော်ကြီးပေါ့အဲ့ဒီအပြင်နောက်တစ်ခုတွေ့နိုင်တဲ့အမှတ်သားတစ်ခုကတော့ landmark ကတော့ဒီစိတ်မီဒီကျောင်းတော်ဖျားကျောင်းတော်ကြီးရဲ့ဒီခေါင်းလောင်းစဉ်ကြီးပဲပေါ့ဒါဆိုလို့ရှိရင်အဝေးကမြင်လိုက်တာနဲ့ဒါကျွန်တော်တို့ဗမာပြည်ကိုနီးနေပြီးရောက်တော့မယ်ဆိုတာကိုသိတာနိုင်တာပေါ့ကျွန်တော်တို့လည်းဟုတ်ရန်ဆိုလို့ရှိရင်ဒါဒီကျန်ကားဝင်သင်္ဘောတွေနဲ့စင်ကာပူတွေပါတွားကြဆင်ပြန်လာလို့ရှိရင်ကိုယ်တိုင်ပြည်ကိုပြန်လာလို့ရှိရင်မျောလင့်တာဘာပဲအရင်ကြည့်လဲဆိုတော့ရွှေဘုံဖျားမြင်ရပြီလားဒီအကြောင်းတော်ကြီးမြင်ရပြီလားမြင်ရပြီဆိုတာတက်ပြင်ချနိုင်ပြီကိုကောင်းကောင်းမွန်မွန်နဲ့ပြန်ရောက်ပြီဆိုတဲ့အတိတ်ပဲပဲဒါ landmark တစ်ခုပေါ့လေဒါဒီဟာတစ်ခုကတော့ခွဲခြားလို့မရဘူး
နေရှင်ပြီးတကပညာရှင်တွေနဲ့နိုင်ငံခြားသားဧည့်သည်တွေ200နီးပါးလောက်လာရောက်လေ့လာတယ်လို့ပြောပါရယ်။ကျောင်းနိုင်ဖုန်းတော်ကြီးဒေါက်တာဒိုမနစ်ဦးသက်တင်ကတော့ဒီကျောင်းတော်ကြီးအတွင်းလူမျိုးဘာသာမရွေးလွတ်လပ်စွာလာရောက်လေ့လာနိုင်တယ်လို့ပြောပါရယ်။ခန်းနားလပတဲ့ပြီးတကလက်ရာတွေနဲ့တိစောက်ထားတဲ့စင်အမေရိကာတီတွေကျောင်းတော်ကြီးကိုရှေးမှုမပြတ်နောက်နှစ်ပေါင်းများစွာအထိကမ္ဘာရှေးဟောင်းအဝင်လေးတစ်ခုအဖြစ်ကျန်ရင်းနေစေဖို့ကက်သလစ်ဘာသာဝင်တွေကဆန္ဒရှိနေကြပါရယ်ခင်ဗျာ
။ကိုကောင်းဆိုင်ရင်တင်ဆက်ထားတဲ့သူ့ကျောင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းစီစဉ်တွေကိုည10နာရီထိဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီဒုတိယပိုင်းစီစဉ်မှာတော့တိုက်ရိုက်လေးလိုင်းဆွေးနွေးချက်ကိုမကြခင်မှာနားဆင်ကြရဖို့ရှိပါတယ်။ VOA ကထုတ်လွှင့်တဲ့ဒီညပိုင်းမြမဘာသာစီစဉ်ကိုည9နာရီစီစဉ်ပြပချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOA မြမပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်ကိုInternet စာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရပါတယ်။ Internet စာမျက်နှာကတော့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နားထောင်လို့ရပါတယ်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုသတင်းတွေကိုလည်းအဲဒီ website မှာကြည့်ရှုလို့ရပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ24ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီအထိထုတ်လွှင့်ပေးမယ့်စီစဉ်တွေကို line တို့မီတာ24 25 32နဲ့51အပြင် line လက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့အတိုင်းလေး line စီစဉ်ကိုနားဆင်ကြမှာပါစီစဉ်ထုတ်လွှင့်ရမှုမဆုမွန်နဲ့ကိုအောင်လွင်ဦးတို့ကစီစဉ်တိဆက်ပေးသွားမှာပါရှင်
တော်ရရှိမြခင်ဗျာမကြာခင်မှာ2016ခုနှစ်ကုန်ဆုံးပြီး2019နှစ်တစ်ခုကူးပြောင်းတော့မှာဖြစ်ပါတယ်ကုန်ဆုံးတော့မဲ့2016ထဲမှာမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းကတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့ဆက်ရုပ်ခဲ့သလဲနောက်ပြီးတော့လာမယ့်နှစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆက်ရုပ်မှုတွေဘာတွေများမျှော်လင့်လို့ရမလဲဆိုတာကိုဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သဘောထားလေးကိုအကျဉ်းချုပ်သိချင်ပါတယ်ဆိုတော့ဒီ2016ခုနှစ်ထဲမှာနိုင်ငံရေးစီးပွားရေးဒီပြည်တွင်းငြိမ်းချမ်းအပိုင်းတွေမှာဘယ်နေရာကတော့ဖြစ်အောင်မြင်ဆုံးဘယ်နေရာကအဆုတ်ယုတ်ဆုံးလို့ပြောနိုင်မလဲအရင်ဆုံးကျွန်တော်တို့ဒီမြန်မာအရေးသုံးသပ်တဲ့ဒေါက်တာရမျိုးသိန်းအမြင်ကိုအကျဉ်းချုပ်ဆွေးနွေးပေးပါခင်ဗျာ
ကျွန်တော်အမြင်ကတော့ဒီကျွန်တော်တို့2000နဲ့16ခုနှစ်အတွင်းမှာကျွန်တော်တို့2015ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရပြီးတော့ပြည်သူလူထုကနေရွေးကောက်တင်မြောက်တဲ့ပုံကိုကိုယ်စားလှယ်အများစုပါတဲ့လွှတ်တော်တွေကိုစတင်ပြီးတော့ခေါ်ယူကျင်းပနိုင်ခဲ့ပါတယ်။နောက်ပြီးတော့ပြည်သူလူထုကရွေးကောက်တင်မြောက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဥဆောင်တဲ့အစိုးရအဖွဲ့ကိုဖွဲ့စည်းနိုင်ခဲ့ပါတယ်။အဲ့ဒီလိုအခြေအနေကတော့ဒါကကျွန်တော်တို့နိုင်ငံရေးအပိုင်းမှာနှစ်ပေါင်းများစွာအတွင်းမှာအတိတ်အမြင်ပါတဲ့အပြောင်းလဲလို့ပြောလို့ရပါတယ်။ဒါတိုင်းနဲ့တစ်ဖက်မှာလည်းပဲကျွန်တော်တို့လက်ရှိအခြေအနေကြည့်လိုက်တဲ့အခါမှာတော့လွတ်တော်ရဲ့တက်တန်းဟာတနည်းပြည့်လူမီနီကာလကိုရောက်လာပါပြီ။နောက်ပြီးတော့ကျွန်တော်တို့အစိုးရအဖွဲ့ရဲ့တက်တန်းဟာ6လပြည့်လူမီနီအချိန်ကိုရောက်လာပါ။ဒါပေမဲ့အဲ့ဒီအချိန်ကာလအတော်အတွင်းမှာအစိုးရရောလွှတ်တော်တွေရောရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့ရှိရင်တော့ပြည်သူလူထုအများစုကမျှော်လင့်ထားတဲ့အခြေအနေတွေနဲ့တော်တော်လေးကိုအလန်းကွာဝေးနေသေးတယ်လို့ကျွန်တော်ကတော့အဲ့ဒီလိုသုံးသပ်ချင်ပါတယ
်။
အထူးသဖြင့်တော့အာဂရိလိုက်စားမှုတိုက်ဖြတ်ရေးအပိုင်းမှာတော့အစိုးရရောလွှတ်တော်ရောနှစ်ခုကလုံးဟာတော်တော်လေးကိုငင်းငင်းတက်တက်ဟိုဖြစ်နေတာဟာအင်မတန်မှဟိုမဖြစ်သင့်မဖြစ်ထိုက်တဲ့တော့ကျွန်တော်တို့လိုအာဂရိလိုက်စားမှုအင်မတန်မှမြန်မာတဲ့နိုင်ငံမှာလက်ရှိပထမဆုံးတနည်းမှာလွတ်တော်အစိုးရရောအာဂရိလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့အင်တိုက်အားတိုက်ဆောင်ရွက်နေရမယ့်အခြေအနေမျိုးဖြစ်ရသားနဲ့ငင်းနေတာဟာမဖြစ်သင့်ဘူးလို့တော့ကျွန်တော်ကသုံးသပ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်ဒီရခိုင်ပြည်မြို့သားကောင်စီထူထူထွင်းမှုဦးထွန်းစောကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဦးထွန်းစောကတော့သူသဖြင့်ဒီပြည်တွင်းငြိမ်းချမ်းရေးကိစ္စတွေကိုနည်းနည်းပို့ပြီးဇောင်းပေးပြောနိုင်မယ်တဲ့နဲ့ဦးထွန်းစောဆွေးနွေးပါအောင်ခင်ဗျာကျွန်တော်တို့2016ခုနှစ်ထဲမှာဒီဟိုတိုးတက်မှုတွေဆက်ရုပ်မှုတွေနဲ့ပတ်သက်လို
့ဟုတ်ကဲ့အဓိကအချင်းဒီငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်တော့ဒီ2016ဒီအစောပိုင်းမှာပေါ့လေကျွန်တော်တို့ဒီပြည်တွင်းငြိမ်းချမ်းရေးတည်ဆောက်မှုနဲ့ပတ်သက်ပြီးတော့မှ NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းမှာဒီ January လမှာ NCA ရဲ့ဟိုပေါ့နော်အကောင့်တွေပုံမှုဖြစ်စဉ်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံဆိုတဲ့ညီလာခံတရက်ကိုဦးသိန်းစိန်မထွက်ခင်လေးမှာနှုတ်ဆက်ဖွဲ့သဘောမျိုးပုံစံမျိုးနဲ့ပေါ့လေဒါလုပ်ခဲ့လုပ်သွားနိုင်ခဲ့ရတဲ့အတွက်လုပ်နိုင်တဲ့အခြေအတခုကိုကျွန်တော်တို့အကောင့်မှာရှုမြင်မယ်ဆိုရင်တော့ဒီငြိမ်းချမ်းရေးဖြစ်စဉ်ရဲ့အော်မြို့သားညီလာခံလိုမျိုးပေါ့ဗျာဒါယုံကြည်မှုတည်ဆောက်ရေးရဲ့အစိတ်ပိုင်းတစ်ခုအနေနဲ့မှတ်ယူမယ်ဆိုတော့အကောင့်ဘက်ကကြည့်ရင်အဲ့လိုမျိုးခြေလှမ်းနဲ့စခဲ့တယ်ဆိုပြီးရင်ကျွန်တော်တို့ NLD ဆိုရတက်လာတယ်ပေါ့ NLD ဆိုရကဧပြီလမှာတက်တယ်ဆိုတော့ဆိုရတက်ကကျွန်တော်ဧပြီကနေမေထီတူကအစိုးရဒီရန်တရားတွေကိုသူဖွဲ့စည်းတယ်ပေါ့နော်ဌာနဆိုင်ရာတွေဝန်ကြီးဌာနတွေသူဖွဲ့စည်းတာအဲ့ဒီမှာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်သူကင်တယ်ဖို့အတွက်ခြေလှမ်းနဲ့ပြင်ပါတယ် ့မေလရောက်တဲ့ခါမှကြာတော့သူ21ရာစုပြည်လုံးညီလာခံလုပ်သွားမယ်ဆိုပြီးတော့အဲ့ဒီမှာကျင်းပရေးဆက်ကော်မတီတွေဖွဲ့နိုင်တယ်။နောက်ပြီးရင်ကျွန်တော်တို့အမျိုးသားပြည်နယ်သင်းမြေးရေးနဲ့ဒီကျွန်တော်တို့ငင်းကြိုင်ဘူဌာနဆိုပြီးတော့ဖွဲ့နိုင်တဲ့ NRPC တို့လို့ဖြစ်လာတယ်။နော်။ဂျုံလောက်ကိုရောက်တဲ့ခါမှကျွန်တော်တို့ဒီလက်မှတ်တွားသေးတဲ့အဖွဲ့တွေနဲ့တရားဝင်လာတွေ့ပါတယ်။ဒါတွေလုပ်နိုင်တယ်။ဒီဇူလိုင်လရောက်တဲ့ခါမှာကျွန်တော်တို့ UNFC ဖိတ်သီးကောင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်နဲ့ကိုတိုင်မိသားစုစကားဝိုင်းလိုမျိုးကျွန်တော်တို့တွေ့ဆုံဆွေးနွေးခွေးလုပ်နိုင်ခဲ့ကြတယ်။အဲ့ဒီဇူလိုင်အထိကတော့ကျွန်တော်တို့နည်းနည်းလေးတိုးတက်မှုလေးတွေမျှော်လင့်ချက်လေးတွေကျွန်တော်တို့ထားလို့ရတယ်ပေါ့နော်။ဆိုတော့ August လကနေစပြီးတော့ကျွန်တော်တို့ဒီ27ရာစုပြည်လုံးညီလာခံပထမအစည်းအဝေးမခေါ်ခင်လေးမှာအဲ့မှာတိုက်ပွဲတွေနည်းနည်းစလာတယ်။27ရာစုပြည်လုံးညီလာခံလည်းပြီးရောကျွန်တော်တို့တက်ွက်တွေကပုံမပြင်းထန်လာပြီးတော့ကျွန်တော်ဆွေးနွေးညှိနှိုင်းမှုတွေလုပ်တဲ့အခါမှာတုံ့ဆိုင်မှုတွေဖြစ်သွားတာဒီနေ့အထိပေါ့နော်ဆိုရင်ကျွန်တော်တို့စက်တင်ဘာလကနေဒီနေ့အချိန်ကြီးဆိုလို့ရှိရင်အနောက်ဘက်ကိုဆင်းနေတဲ့ပုံစံမျိုးရှိတယ်လို့ကျွန်တော်တို့သုံးသပ်ရမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ကျွန်တော်ဆွေးနွေးပွဲအတွက်ဒီမြန်မာရေးသုံးသပ်သူဦးအောင်သူငင်းလည်းရှိနေပါတယ်ဦးအောင်သူငင်းသဘောထားလည်းပြောပါအောင်ခင်ဗျာကျွန်တော်2016ခုထဲမှာဟိုမြင်ရသလောက်ဒီတိုးတက်မှုတွေဆွေးရုံမှုတွေဘာတွေများရှိခဲ့သလဲ
ဟုတ်ကဲ့ဟို2016ခုနှစ်မှာခုနဟိုဒေါက်တာရံမျိုးသိန်းပြောသလိုပါပဲဆိုတော့ကျွန်တော်တို့နိုဝင်ဘာလမှာရွေးကောက်ပွဲလုပ်ပါတယ်ဒီဧပြီလမှာကျွန်တော်တို့အာနာဟိုငင်းညာစွာဆွဲပြောင်းတဲ့ကိစ္စတွေပြီးသွားပါတယ်ဆိုတော့အဲ့တော့အဲ့ကာလတစ်လျှောက်လုံးပေါ့နော်ဒီ9လလောက်ကာလအတွင်းမှာအာနာအေးအေးချမ်းသာပေါ့ဗျာဟိုတွဲပါမလားဆိုတဲ့အားမျိုးစိုးရိမ်မှုတွေရှိခဲ့ပါသေးတယ်ဆိုတော့အဲ့တော့ဒီကိစ္စတွေကဟိုပြဿနာမရှိဘဲနဲ့အာနာဆွဲပြောင်းနိုင်တဲ့အနေအထားပေါ့ဒါတော့2016တုန်းကထူးခြားတဲ့အနေထားပါဆိုတော့ဒါပေမဲ့အခု2000 April ကနေစပြီးတော့ကျွန်တော်တို့အခုနှစ်ကုန်ပိုင်းကြီးတဲ့အခါမှာကျတော့ဒီအစိုးရရဲ့ဟိုစွမ်းဆောင်ရည်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့တော်တော်အားမရစရာအနေထားတွေရှိပါတယ်အထူးသဖြင့်ဆိုလို့ရှိရင်နံပါတ်1ပွင့်လင်းမြင်သာမှုပေါ့နော်အစိုးရကနေပြီးတော့ပြည်သူတွေကိုထုတ်ပြန်တာတို့မိကုံပြောတာတို့အင်တာဗျူးပေးတာတို့စသဖြင့်တော်တော်အားနေပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့အုပ်ချုပ်ရေးကဏ္ဍပြုဝင်ပြောင်းလဲမှုပြီးလိုက်တဲ့အခါကျတော့လည်းအားမရစရာတွေများပါတယ်ဘာမှအသိထူးခြားမတွေ့ရပါဘူးဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့စီးပွားရေးကဏ္ဍပေါ့နော်အဲ့တော့ဒေါ်လာဈေးကတက်ပြီးတော့ကျွန်တော်တို့မြန်မာကျပ်ငွေဈေးကျတာကဒါတကယ်ကိုမှတ်တမ်းဝင်အနေအထားအထိရောက်လာတဲ့အနေအထားရှိပါတယ်အဲ့တော့စီးပွားရေးကဏ္ဍကိုကြည့်ရင်လည်းကျွန်တော်တို့ပိတ်အားရစရာတော့မရှိသေးပါဘူးအဲ့တော့ခုနပြောသလိုပေါ့နိုင်ငံရေးကဏ္ဍမှာလည်းကျွန်တော်တို့ဟိုပြောမဆိုရင်လွတ်လပ်စွာပြောဆိုခွင့်နောက်တစ်ခါကျတော့ကျွန်တော်တို့ဖွင့်လင်းမြင်သာမှုနောက်တစ်ခါကျွန်တော်တို့တကားဖွင့်တဲ့ပြည်ဝင်ပြောင်းလဲမှုတွေပေါ့နော်ဆိုတော့အဲ့ဒီနိုင်ငံရေးရပြည်ဝင်ပြောင်းလဲမှုတွေမှာလည်းဟိုကျွန်တော်တို့အားနည်းတယ်လို့မြင်ပါတယ်အဲ့တော့ဟိုခုနအရင်လူတွေဆွေးနွေးသွားသလိုပါပဲဆိုတော့အခုချိန်မှာကျတော့စစ်ပွဲတွေပြန်ဖြစ်လာတဲ့ခါကျတော့ပို့ပြီးတော့ဟိုစိုးရိမ်ရတဲ့အနေအထားရှိလာတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲမှာပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်ကျွန်တော်ခုသူ့ကိုဒီရင်လဲပေးချင်မှာသူကတော့ဒီဥကျော်လင်းမှာရန်ကုန်မြို့ရဲ့ရှင်းနေဥကျော်လင်းဖြစ်ပါတယ်ဟိုဟိုတခုတော့ကျွန်တော်မေတ္တာရက်ခံနေတာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအချိန်ပိုရအောင်လူရင်းတူရှင်းဝိုင်းပြီးဆွေးနွေးပေးကြဖို့လည်းမေတ္တာရက်ခံနေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ပြောလို့ရပါလား
ဟုတ်ကဲ့ရပါတယ်ဥကျော်လင်းဆွေးနွေးပါခင်ဗျဟု
တ်ကဲ့ဟိုကတူရှိပါလေဗျကျွန်တော်လည်းပဲနှစ်ကုန်အနေနဲ့ပေါ့ဗျာနှစ်ချို့လူလူပြောရင်ပြောပေါ့အဲ့တော့ပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တက်လာတဲ့အစိုးရရဲ့အကောင်းဆုံးလှုပ်ချက်ကလေးတွေကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဗမာပြည်မှာတရားစားအဖြစ်နဲ့ထိခိုက်ပျက်စီးနေတဲ့ကြောက်စင်းကိစ္စတွေနောက်ပြီးတိတော့ကိစ္စတွေတိတော့လေရင်းရှင်းပြောင်းလို့ကူပြုစုပြုံပြီးတော့ချမှတ်ထားတယ်ဗျာကြောက်စင်းနဲ့ပတ်သက်လို့ရှင်လေအစအစရဲ့ချမှတ်ထားတယ်ဒီအချက်တွေဟာကျွန်တော်တို့ပြုပြင်ပြောင်းလဲအစိုးရရဲ့ခဏခဏချက်ပြောင်းလဲတဲ့ချက်ပါနိုင်ငံရဲ့အနာဂတ်အတွက်အမှန်တမ်းအားထုတ်ထိုက်ပါတယ်တော့စီးပွားရေးနဲ့ပတ်သက်လို့နိုင်ငံတကာမှာအခုပြီကျွန်တော်တို့ဂျပန်ကနေပြီးတော့ဟာဂရက်နေပြီးမယ်ဆိုတော့အမြောက်များပါသူတို့လက်တွေကောင်းတယ်မပေါ်နိုင်သေးတာနဲ့ဗမာပြည်ကဗာဒရင်ကြကြစီးပွားရေးသုံးချက်ကြီးနဲ့ကျွန်တော်စွဲကျူလိုက်တာစေပေါ့ဗျာအဲ့ငွေကြေးကစားတဲ့လူတွေဟာလာဒီနိုင်ငံခြားငွေကိုနိုင်ငံခြားမှာပဲအကောင့်စီထားပြီးတော့တောင်းကျတဲ့လူတွေကြောင့်ဒီဒေါ်လာကတော့ခုန်တက်နေတာနဲ့ဘိုးဘာမထင်းချုံနေတာနဲ့ပါသဘောဗျာအဲ့တော့အခုကျတော့ဗမာပြည်ကဒီ import နဲ့ပတ်သက်လို့ရှိရင်လည်းပဲကျွန်တော်တို့ဟာလာဒီလိုပဲဟာဝေးအစကျွန်တော် Samsung အစုံသူညနေပြီးဗမာငွေပတ်စံကြီးအကုန်လုံးကောင်းပြီရှုပ်ပြီးထွက်သွားတယ်အဲ့ဒီအပေါ်မှာကျွန်တော်ရတဲ့ခွန်ရမရလိုက်ဘူးအဲ့တော့အဲ့ဒီချက်ဒီမှာတော့ကျွန်တော်တို့နည်းနည်းလေးစီးပွားရေးကတော့အားနာလောကကြည့်လို့နည်းနည်းလေးတော့ထိခိုက်နေပါတယ်အခုကကြတော့စားတော့ခွန်နေတော့ပဲကျွန်တော်တိုက်ပြလှည့်တောင်းနေရတယ်တော်တော်တကယ်တကယ်ကျွန်တော်တို့လုံးဝမဲ့ဥစားတွေက Apple company ကိုတော့မှဗျာကျွန်တော်တို့ IRN ကနေပြီးတော့သူတို့ခွန်နေနဲ့လို့ကျွန်တော်ရေးမယ်ဆိုပြီးတရားစွဲရည်ဖြစ်တယ်အဲ့တော့အမေရိကန်မကျင်းတဲ့လို့လည်းပဲဒီဥရောပကတော့မပေးလို့မဖြစ်ဘူးကျွန်တော်တို့ရတာရနိုင်တဲ့ခွန်နေဆိုပြီးတော့အဲ့ဒီဥစားတွေကိုကျွန်တော်လူကြီးဒီမှာကတော့ လို့ဘုတ်တွေပြန်ပြစီတာကကျွန်တော်တို့ရေခဲပြေးကိစ္စတွေရှိတယ်လို့ပြည်တွင်းရင်းကြီးပြည်တွင်းရင်းကိုကျွန်တော်ဘွေစိုးဦးတွေပြောမှုပါတယ်ပြည်တွင်းရင်းပြည်တွင်းဟာကျင်းနမှုတွေဖြစ်တဲ့နိုင်ငံရေးပိုင်းပြည်နမှုမရှိရင်ဒီနိုင်ငံရေးသွားရခိရတော်တော်ခက်ပါတယ်လူတွေမပြေတိုင်းအကြမ်းဖက်တာတွေကလာနေကြဗျာအဲ့တော့အကြမ်းဖက်တာတွေဆိုတော့ဆိုလူတွေသွားလာလာလာကုန်လန်းနေပြီးဖြစ်လာတဲ့ခါကျတော့တိုင်းပြည်မှာတော်တော်လေးကိုအထိလာပြီးတော့ကျွန်တော်တို့ကိုယ်စင်းတို့တက်တာအဲ့ဒါလေးပါပါတယ်အဲ့တော့အဲ့ဒီချက်တော့တုံးနဲ့တူဟာအရင်ရင်တဲ့ဆိုင်ပို့ပို့ပြီးတော့ညာတာပြီးတော့မှဟာဒီနှစ်ဖက်စလုံးပြည်ပြည်ပြောင်းလဲပြီးတော့မှတက်ရမယ့်နေရာမှာဟာနိုင်ငံတော်ကတော့အဲ့ဒီနေကောင်းလေငါတို့ကတော့ငါတို့ထင်းရင်ကျုံမယ်ဆိုတဲ့အချက်ကလေးတွေကတော့တိကျတော့ထင်းဖို့လိုတာပေါ့ဗျာအဲ့တော့ကျွန်တော်ထင်တာကတော့နိုင်ငံရေးအဖြစ်ဒီပြည်ရင်းချင်းရဲ့လေးပဲအဲ့ဒါဒီကျွန်တော်တို့ထုံးလေဟိုဒီမှာရာလေးညက်စီကျက်လက်ပတ်စီဆိုတော့လေပေါ့ဗျာအခုချက်တွေကရာသာညက်တွေချက်တွေမပန်းသေးဘူးအဲ့တော့ကျွန်တော်တို့တိုင်းပြည်ချင်းနဲ့ဒီတက်သိက္ခာ50လို့ယူမယ်ဆိုရင်တို့ဒီလက်နဲ့တွေနဲ့ဆုံးရှုံးတာနေမဟုတ်ဘူးလူတွေတိုင်းသားနိုင်ငံသားတွေပါအားလုံးဆုံးရှုံးကြတော့ရေရှင်မတော့တာကောင်းလာမှာပါဒါပေမဲ့ကျွန်တော်တို့စီးပွားရေးနဲ့ပတ်သက်လို့ဆက်လက်ဆောင်ရမယ်။တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့လူလူခေါင်းဆောင်ပြောရောတိတ်သဘောကြတယ်။ဘာလို့လဲ
။ခေတ်က
တည်းကအပြင်မရှိအပြစ်မရှိသေးဘူးဆိုတော့ဒီအင်္ဂလိပ်ကကမ္ဘာလောက
်ဟုတ်ကဲ့ဦးကျော်လေးကျွန်တော် channel လူတွေလည်းအလှည့်ပေးချင်ပါသေးတယ်။ကျေးဇူးပါဆွေးနွေးပေးတာတော့ကောင်းပါတယ်။ကျွန်တော်တို့ channel လူတွေလည်းအလှည့်ပေးချင်ပါသေးတယ်။ဆော့ဆော့ဟိုဆွေးနွေးတဲ့ပုံစံတွေထဲမှာပြောသွားတာလည်းရှိပါတယ်။ကျွန်တော်ဒီဘက်မှာဟိုအစိုးရတဲ့ရတားစိုးရတဲ့တက်လာတဲ့နောက်မှာအနာလွှဲပြောင်းပေးတာတွေချေချောမောဖြစ်ခဲ့တယ်နောက်တစ်ခုကလည်းဒီဒေါ်ဆန်းစုကြည်ကိုယ်တိုင်ကဒီအခြေခံဥပဒေကိုကန့်သတ်ထားပြီးတော့အဲအတွက်သမရလောက်ခွင့်မရရင်မလဲဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယာလူယူခဲ့တာလို့ဒီလိုစိုးရအုပ်ချုပ်ရိုင်းမှာဟိုလူချင်းသာရောက်အောင်လုပ်နိုင်ခဲ့တာမျိုးတွေတော့လည်းရှိပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအခုစောစောကဆွေးနွေးတဲ့ပုဂ္ဂိုလ်တွေကပဲထောက်ပြတာတွေရှိပါတယ်ဒီတိုင်းသားတွေနဲ့ဒီပြည်ဝင်ညီညာရေးကိစ္စတွေဆွေးနွေးတဲ့ဟာတွေမှာဟိုရှေ့မတိုးနိုင်တဲ့အခြေအနေမျိုးတွေရှိပါတယ်အထူးသဖြင့်ကတော့အခုနောက်ဆုံးနှစ်ကုန်ငန်းကြီးလောက်ကြမှာဒီတိုင်းသားဒေသတွေမှာလည်းလည်းကင်ပရိခတ်တွေကပြန်ပြီးကြီးထွားလာတဲ့ဒီနောက်ပြီးတော့ငင်းငယ်ဆွေးနွေးပွဲတွေမှာဆိုလို့ရှိရင်လည်းအဓိကအချက်တွေမှာဒီစစ်တပ်နဲ့တိုင်းသားအဖွဲ့အစည်းတွေကြားမှာဒီသဘောထားကွဲလဲတာတွေရှိနေတာလည်းတွေ့နေရတော့မှာပဲဆိုတော့ဒီဒါတွေက2016ရဲ့ဆွေးရုံးမှုလို့ဆိုရမှာဖြစ်ပါတယ်ဒါမှမဟုတ်ဒါတတန်းတစ်နှစ်တောင်မပြည့်သေးတဲ့အစိုးရကိုပဲအပြစ်တင်လို့မရဘူးဆိုပြီးတော့ပြောတာတွေလည်းရှိပါတယ်ဆိုတော့ဒီအစိုးရအနေနဲ့ဒီပြီးဒီလောက်ခဲ့တဲ့ဒီ၈လ၉လလောက်အတွင်းမှာလောကကရဲ့နေရာတွေမှာအကန့်အသတ်ရှိနေလို့ဒီပြည်တွင်းငြိမ်းချမ်းကိစ္စတွေကမို့လူရင်းမရောက်နိုင်တာလားဒါမှမဟုတ်လုံနိုင်တာတွေရှိရနေမလုံနိုင်တာလားဟိုဒေါက်တာရံမျိုးသိအမြင်ကိုအရင်ဆွေးနွေးပြပါဦး
အဲကျွန်တော်အမြင်ကတော့ပြည်တွင်းငြိမ်းချမ်းရေးမှာဟိုအကန့်အသတ်တွေဟိုရှိကောင်းရှိနိုင်ပါလေဒါပေမဲ့ကျွန်တော်အမြင်ကတော့အစိုးရတဲ့အနေနဲ့နော်ဟိုသူ့ရဲ့စီမံချက်နဲ့ပီရင်းညင်းညင်းနဲ့ပတ်သက်တဲ့တရားစီမံချက်နဲ့ဟိုဖောက်ထွက်ပြီးတော့အလုံးလုံးနိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။ဥပမာအစိုးရဟာနော်သူ့ရထားတဲ့လုပ်ပိုင်ခွင့်တွေနော်သူ့ရထားတဲ့အာဏာတွေကိုအသုံးပြုပြီးတော့အထီးထီးရောက်ရောက်အလုံးလုံးနိုင်မယ်ဆိုလို့ရှိရင်တော့တစ်ဖက်ကဟိုစီမံချက်ကလည်းကောင်းမယ်เนาะစနစ်တကျစီမံမှုလည်းရှိမယ်ဆိုရင်ကျွန်တော်မြင်တာတော့ဘလို့အကန့်အသတ်ပဲရှိပါစီဘလို့အတားအဆီးပဲရှိပါစီเนาะကိုဖော်ဆောင်ခြင်းနဲ့လမ်းကိုအတက်နိုင်ဆုံးအမြန်ဆုံးအကောင်းဆုံးဖော်ဆောင်နိုင်ဖို့တော့ပြင်တယ်လို့ကျွန်တော်ကမြင်ပါတယ်ဥပမာလက်ရှိအခြေအနေမှာဆိုရင်เนาะတနိုင်ငံလုံးအပြစ်ခက်ရစဲရေးလူမျိုးကိုเนาะဟိုလက်ရှိအစိုးရအနေနဲ့ပေါ်ဆောင်နိုင်မှုလိုအပ်တယ်လို့မြင်တယ်။နောက်ပြီးတော့အဲနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နောက်တမတော်ကာကွယ်ဦးစီးချုပ်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေကြားမှာထိပ်ပြီးအဆင့်ပေါ်လीနော်တွဲဆုံဆွေးနွေးပွဲမျိုးကိုဟိုပေါ်ဆောင်မှုလိုအပ်တယ်လို့မြင်တယ်။အဲကျွန်တော်ဆိုလိုချင်တဲ့သဘောကမိသားစုပုံစံမျိုးအဲတွဲဆုံဆွေးနွေးပွဲမျိုးမဟုတ်ဘဲနဲ့အလုံးသဘောဆန်ပြီးတော့တကယ်အကျိတ်နဲ့အဖြေတစ်ခုသဘောတူညီမှုတစ်ခုရဖို့အတွက်ဦးတည်ပြီးတော့ဆွေးနွေးတဲ့ထိပ်သီးဆင်ဆွေးနွေးပွဲမျိုးအဲဒါမျိုးတွေကိုတော့စဉ်းစားပြီးပေါ်ဆောင်မှုလိုအပ်တယ်လို့ကျွန်တော်ကတော့တုံ့ပြန်ပါတယ်
ဟုတ်ကဲ့ကျွန်တော်ဦးထွန်းစောကိုလည်းမေးချင်ပါတယ်ဆိုတော့ဒီအစိုးရဒီအခုဒီ2016ခုနှစ်တည်းမှာဒီအစိုးရဟိုလှုပ်ဆောင်တဲ့ကိစ္စတွေမှာဟိုသူလှုပ်တက်နိုင်တယ်လို့သူလှုပ်ခဲ့တယ်လို့ပြောနိုင်သလားဒါမှမဟုတ်တချို့ကိစ္စတွေမှာလှုပ်နိုင်တာတွေရှိရသနဲ့မလှုပ်ဖြစ်ခဲ့ဘူးဆိုတော့ကိစ္စတွေရောရှိခဲ့သလားဦးထွန်းစောအမြင်ပြောပါဦးခင်ဗျဟု
တ်ပါတယ်ကျွန်တော်တို့အတွေ့အကြုံရတော့အစိုးရကသူ့မှာမူရှိတယ်ပေါ့နော်ကျွန်တော်တို့ဆွေးနွေးတဲ့နေရာမှာသူ့မူကပါလဲဆိုတော့အရာအားလုံးကဒီနိုင်လို့ရတယ်ဆွေးနွေးလို့ရတယ်အဲ့ဒီမူနဲ့ရက်တီဗီဆွေးနွေးတယ်ပေါ့ဒါပေမဲ့တပ်ပံရဲ့ကိုယ်စားလှယ်များဘက်ကတော့အဲ့လိုမဟုတ်ဘူးတပ်ပံရဲ့ကိုယ်စားလှယ်များကသူကအရာအားလုံးဒီနိုင်ဆွေးနွေးဖို့မရဘူးသူက NCA ပေါ်မှာအတည်ရက်နေတယ်နောက်ပြီးတော့တပ်မတော်ကကွေယူစီချုပ်ရဲ့ငင်းကြင်းမူဝါဒ6ရက်ဒီပေါ်မှာအတည်ရက်နေရတယ်ဆိုတော့ဒီမတူညီမှုနှစ်ခုပေါ်မှာကျွန်တော်တို့ကခြေခံပြီးမှနီလန့်ချာတွေကကျွန်တော်တို့ဘက်ကတော်တော်လေးကြက်ပါတယ်
အဲ့ဒါကြောင့်အဲ့ဒီအနေထားကိုရောက်သွားတာဖြစ်ပါတယ်ကျွန်တော်တို့ဒီဩဂတ်လစက်တင်ဘာလပြည့်တဲ့နောက်ပိုင်းမှာတိုက်ပွဲအခြေအနေမြင့်လာတယ်ဆိုတော့ဒါတွေကိုနှိမ့်နိုင်ဖြေရှာဖို့လည်းကာယကံကျင်အဖွဲ့အစည်းတွေနဲ့ဆွေးနွေးဖို့အတွက်ကျွန်တော်တို့အဆိုပြုတယ်အော်တိုဘာလ15ရက်နေ့မှာလည်းနေပြည်တော်ကြီးသွားပြီးတော့ကျွန်တော်တို့ဆွေးနွေးတယ်အဲ့ဒီမှာတင်ပြတယ်ဒါပေမဲ့အဖြေကထွက်မလာဘူးကျွန်တော်တို့ရဲ့ခေါင်းဆောင်တွေနဲ့တောင်အာဖရိကကိုသွားပြီးတော့အခုအတူတကွတော့သွားရောက်လေ့လာကြတယ်အဲ့ဒီလေးလာရခီးစင်မှာလည်းပဲဆက်ဖက်ရကိုယ်စလီတွေပါတယ်ကျွန်တော်တို့ဘက်ကိုယ်စလီတွေပါတယ်အဲ့ဒီမှာလည်းနှိမ့်နိုင်တယ်နှိမ့်နိုင်တယ်ပေမဲ့လည်းအဖြေမထွက်ဘူးအလွတ်တဘောဆွေးနွေးမှုတွေအခင်းကျင်းတွေကတော့နိုင်ငံတကာကဖန်တီးပေးတာပေါ့နော်လေးလာရခီးစင်တွေဖန်တီးပြီးမှဒါပေမဲ့တက်ဖက်ရအောက်ဘက်ကကိုယ်စလီဟောပေါ့ကိုယ်စလီတွေနဲ့အနေနဲ့ကာကွယ်ရေးဦးစီးချုပ်တဦးရဲ့ပြောစကားပုံမှာပဲအဓိကမူတည်နေရတဲ့အတွက်ကာကွယ်ရေးဦးစီးချုပ်ကမူမပြောင်းဘူးစိတ်နေစိတ်ထားမပြောင်းဘူးဆိုရင်စပွဲပိုင်းကလည်းဆွေးနွေးမှုကလည်းမဖြစ်လာဘူးတို့တက်မှုကလည်းမရှိလာဘူးပေါ့နော်အဲ့ဒီအနေထားဖြစ်နေပါတယ်အစိုးရဘက်ကတော့အဲ့လိုမျိုးမဟုတ်ဘူးချင်းနေဘိုးလာတဲ့ခါမှာသူ့မှာအရာအလုံးကနှိမ့်နှံ့ချင်းနေလို့ရရဲဆိုတော့အမူကွာရနဲ့သူကလာတာဖြစ်တယ်ဒါမဲ့ကျွန်တော်တို့တက်ဖက်ကတော့အဲ့လိုမရှိတဲ့ပုံမှာဒါအခက်အခဲဖြစ်နေရတယ်ပေါ့နော
်ဟုတ်ကဲ
့လက်တွေ့အဖြစ်ကြည့်မယ်ဆိုလို့ရှိရင်ပြီးခဲ့တဲ့အော်တိုဘာလ15ရက်နေ့မှာ NCA နှစ်ပတ်လည်နဲ့အခမ်းအနားလုပ်ပါတယ်အဲ့ဒီမှာဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့အစိုးရရဲ့ငင်းတိုင်းမူဝါဒကိုသူချမှတ်ပါတယ်နော်ငင်းငယ်မူဝါဒကိုသူကလမ်းပြမြေပုံနေနဲ့ထုတ်လာတယ်။လမ်းပြမြေပုံနေနဲ့ထုတ်တဲ့ခါမှာကျတော့တက်မတော်ဘက်ကနေအဆင်မပြေဘူးဖြစ်တယ်။သူငင်းငယ်မူဝါဒနေနဲ့ပြန်ပြောင်းတယ်။အစိုးရရဲ့ငင်းငယ်မူဝါဒဆိုပြီးဖြစ်လာတယ်။အဲ့ဒီမူဝါဒကိုအခုလက်တွေ့အပြင်သူတို့ဖော်ဆောင်လို့မရဘူးဖြစ်တယ်။အခုအစိုးရချမှတ်ထားတဲ့ဒေါအောင်ဆန်းစုကြီးချမှတ်ထားတဲ့ငင်းငယ်မူဝါဒအတွင်းအတိုင်းပေါ့နော်။စိုက်လိုက်မဲ့တက်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါအဆင်ပြေနိုင်ချေရှိပါတယ်။ဥပမာနံပါတ်1အနေနဲ့ဆိုလို့ရှိရင်အခုမူပေါင်းကိုပြန်လည်သုံးသပ်ရမယ်။မူပေါင်းကိုပြန်လဲသုံးသပ်ပြီးနံပါတ်1မှာမူပေါင်းအသိရေးမယ်ဒီလိုပြောထားပါတယ်အဲ့ဒီမူပေါင်းအသိနဲ့ကျွန်တော်တို့အဆင့်ဆင့်ပေါ်ဒီလုပ်ငန်းစဉ်တွေကိုတွားမယ်နော်ဖွဲ့စည်းပုံတွေကိုပြင်မယ်ဒီတိုင်းပြည်ကိုအဲ့ဒီဖြစ်ပေါ်လာတဲ့ Federal ဖွဲ့စည်းပုံနဲ့အညီကျွန်တော်တို့က Federal Democracy ပြည်ထောင်စုကိုတည်ဆောက်မယ်ဆိုပြီးတော့သူလမ်းပြမြေပုံချပြီးသားဖြစ်တယ်နော်မူဝါဒအနေနဲ့ချပြီးသားဖြစ်တယ်ဒါပေမဲ့သူ့မှာအကောင့်တွေဖော်လို့မရဘူးပထမတစ်ချိန်မူပေါင်းကျွန်တော်တို့ကသုံးသပ်တယ်သုံးသပ်မှုမပြီးသေးဘူးနော်အသိရေးရမယ်နံပါတ်1အသိလည်းမရေးနိုင်သေးဘူးမရည်နိုင်သေးပေမဲ့အခုကအမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကိုလုပ်မယ်ဆိုပြီးတော့မှပြင်ဆင်နေရတယ်။တပြိုင်တည်းမှာပဲတက်ဖက်ကသူတိုက်နေတဲ့ကိစ္စတွေကိုလည်းပဲဆွေးနွေးညှိနှိုင်းအဖြေရှာဖို့အတွက်သူ့မှာအချိန်မရဘူး
။အ
ဲဒီကိစ္စတွေမှာပဲသူသွားနေရတယ်။အဲဒါကြောင့်ဒါမြေပြင်မှာလက်ရှိနော်ကြည်မကောင်းရှုမကောင်းအနှိမ့်ထိုင်ုံတွေဖြစ်နေတာဖြစ်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်တို့အခုဒီမှာဆွေးနွေးပွဲကိုကျွန်တော်တို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တစ်ယောက်ကိုလည်းကျွန်တော်အလှည့်ပေးချင်ပါတယ်။သူကတော့ဦးတန်းအောင်ရေနံချောင်းဖြစ်ပါတယ်။ဦးတန်းအောင်သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဆောက်ကြောင်မှာတွေ့ကြရတာတော့တရားဥပဒေစိုးမိုးရေးပိုင်းမှာတော့ကျွန်တော်တို့တော်တော်လေးကြော်ရဲလာတာတွေ့ရပါတယ်ဥပမာကျွန်တော်ရာဇဝမှုတွေပုံမှုတော့ထူပြောလာတာတွေ့ရတယ်နောက်တစ်ချက်ဥပဒေစိုးရရောင်းရဖောက်ကားမှုတွေကလည်းတော်တော်လေးပြင်းပြလာတယ်လို့ကျွန်တော်တို့ကြားနေရတယ်နောက်တစ်ခါမကြောက်မလာလားတင့်ငင်မလေးမှုတွေကလည်းတွေ့တာလားကျွန်တော်ကြားလာနေရတယ်နောက်တစ်ခုကအခုလက်ကလောမုံငါမှာတရင်တော့ပြောက်တက်ခံဟာဥပဒေနဲ့ဆိုရင်လည်းကျွန်တော်တို့လူပုဂ္ဂိုလ်သူကြီးရဒီဘုတ်ဘုတ်တို့ကြီးရဲ့လုံခြုံမှုကိုအချိန်တောင်နေတယ်လို့ကျွန်တော်တို့ကမြင်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကတရားဥပဒေစိုးရိမ်မှုရင်းမှာတော့ကျွန်တော်တို့မူလရတဲ့ရုပ်ရွက်လာတယ်လို့ကျွန်တော်တို့ကမြင်နေကြ။နောက်တစ်ခါတရားဥပဒေပြည်တွင်းကြီးရဲ့အရေးကိုကြည့်လို့ရှိရင်လည်း27ပြည်လုံးပြီးကမှကျွန်တော်တို့တက်တက်ပြီးပို့ပြီးညမ်းလာတာကိုကျွန်တော်တို့တွေ့နေရတယ်။ဒါလည်းကျွန်တော်တို့စစ်ပွဲဧရိယာတွေကပို့ပြီးကျဉ်းပန်းလာတဲ့ခါမှာကျွန်တော်ငင်းငင်းဧရိယာတွေကျဉ်းသွားတယ်ဆိုတဲ့သဘောကိုလည်းသိရောက်ပါတယ်ကြာ။ဒါတွေကိုလေကျွန်တော်တို့အစိုးရအနေနဲ့ဘယ်လိုပြန်ပြန်လဲဆိုတာကျွန်တော်တို့ဆက်ပြီးတော့မှ2019မှာစောင့်ကြည့်ရမယ်အနေအထားဖြစ်ပါတယ်။နောက်တစ်ခါကျွန်တော်စီးပွားရေးနဲ့ပတ်သက်လို့ရှိရင်လေဟိုအစိုးရတော်တော်ရင်းနှီးသူပြောသွားတဲ့မှာပါတယ်။ပမာကြံ့ငွေတန်ဖိုးကအထူးကြားဆင်းနေတယ်။နောက်တစ်ခါဒီအလုပ်ကန်ခွင့်လန်းတွေကလည်းပြည်တွင်းမှာဟိုမျော်လင့်ချက်သိမှရှိတယ်လို့ဖြစ်နေပါတယ်ခင်ဗျ။နောက်တစ်ခါလူဝေးရောက်လာဆိုလို့ပညာရေးကျန်းမာရေးဒီပညာရေးမှာဆိုလို့ရှိရင်လေအစိုးရအစစ်အထားကြီးပဲပညာရေးတိုင်းပဲသက်သွားနေရတွေ့တယ်ဒီပညာရေးကအတော်လည်းမရှိသေးဘူးနောက်ဒီကျမ်းစာရေးဆိုလို့ရှင်လေဒီနေ့ကျွန်တော်တို့ကျမ်းစာရေးဌာနကဖွင့်ထားတဲ့အစည်းအဝေးမျိုးကိုပြည်သူလူထုကအားကိုးလောက်တယ်လို့ကိုထင်မြင်ကြည့်လေးပါဦးခင်ဗျအဲ့ဒါကျွန်တော်တို့ဒါတွေကိုပြုပြင်စရာတွေရှိတယ်လို့ကျွန်တော်တင်ပြချင်ပါတယ်နောက်တစ်ခုအရေးကြီးဆုံးကတော့ဒီပြည်တွင်းညီညာရေးလို့ပြောတဲ့အခါမှာဒီ NLD ကအတိုက်ခံဘဝတော်က2000ဖွဲ့စည်းပုံခြေလှမ်းဥပဒေပြင်ဆင်ရေးလို့ဟိုအတန်းကျေလုံးကြည့်ကြတာရှိပါလေ။ဒီကိုအားငါရတဲ့အချိန်မှာဒီ2008ပြင်ဆင်ရေးဆိုတာကိုကျွန်တော်တို့ထိန်းထားလို့ဖြစ်နေတယ်။အဲ့ဒါကိုကျွန်တော်ပြန်ပြီးတော့
โอเคเจซุบาครับเนี่ยเรานอกจากဒီမှာတော်တာရှင်နေကျွန်တော်တို့ Facebook ကနေကျွန်တော်တို့လမ်းပြီးတော့ message လေးပို့ထားတဲ့ခတ်တူလေးတွေလည်းကျွန်တော်ဖတ်ပြခြင်းပါတယ်သူကတယောက်ကတော့မနာမရှက်တူဆိုပြီးတော့ရေးထားပါတယ်ကျွန်တော်အတန်ထွက်တာမှန်တော့မသိဘူးပေါ့လေတန်ရန်သားနာမည်လို့ယူဆပါတယ်သူကတော့ရေးထားတာမြမပြည့်အချင်းတွေထူးခြားမှုရှိလာအောင်မထင်ပါတဲ့နောက်ထပ်ငင်းငင်းဆွေးနွေးပွဲတွေကတော့အထက်ထက်အခါခါဖြစ်လာနိုင်ကောင်းပါရဲ့ဒါပေမဲ့မျောလင်းချက်နဲ့အသက်ရှင်ရတဲ့ဘဝအရာမထင်ခဲ့ပါဘူးတဲ့ငင်းချင်နီလန်ချင်းကပ်ပုံလွဲနေပုံပါပဲတဲ့ပြည်ရင်းစစ်ကကပ္ပဂင်းနစ်ဆန်ချင်ချိုးကြာခဲ့တယ်လို့ငင်းချင်ဆွေးနွေးပွဲတွေလည်းဂင်းနစ်ဆန်ချင်ချိုးမှာတော့သိကြပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ဦးဝင်းနိုင်ပါတဲ့သူကတော့ပြီးခဲ့တဲ့2016ထဲမှာတဲ့ခရိုနီအုပ်စုအမေရိကန်စီးပွားရေးပိတ်ဆို့မှုကင်းလွတ်ခွင့်ရတာကတော့ဒီလူတစုအတွက်ကြီးမားတဲ့အောင်မြင်မှုပါတဲ့အောက်ခြေလူရန်စားအလွတ်လွတ်အသေးသေးကတော့ကုန်စင်းလုံးတက်အလုပ်လက်မဲ့တွေများလေယာသမားတွေချပြန်တော့လေတီးနံစည်းချနဲ့ခြုံငုံသုံးတန်းရတော့အများပြည်သူတွေကတော့ဒုံရင်းပါပဲဆိုပြီးသူကရေးပါတယ်ဆိုတော့ဒီ2016စီးပွားရေးကဏ္ဍမှာထူးခြားမှုအနေနဲ့ပြောမယ်ဆိုရင်တော့စောစောကဒီပုဂ္ဂိုလ်ရေးသလိုပဲတန်ခတ်မှုတွေအမေရိကန်ကဖယ်ရှားပေးတယ်ဒီထဲမှာနာမည်ပြစင်းသွင်းထားတဲ့သူအများစုတော်မှဖယ်ရှားပေးလိုက်တာတွေပါတယ်ဒီနောက်ပြီးတော့အစိုးရကလည်းဒီရင်းနှီးမြှုပ်နှံမှုဥပဒေသေးတစ်ခုကိုအတည်ပြုလိုက်တာတွေရှိပါတယ်ဒါပေမဲ့ဒါတွေကတကယ်ပဲစီးပွားရေးအတွက်ဟိုတွန်းအားတွေရောဖြစ်ခဲ့ရလားကိုအောင်သူငင်းဆွေးနွေးပြောအောင်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုစီးပွားရေးအနေနဲ့ပြောလို့ရှိရင်ပေါ့နော်ဒီကမ္ဘာပံအပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းကျွန်တော်တို့ GDP တိုးတက်မှုနှုန်းကျမယ်လို့ဆုံးဖြတ်ထားကြပါတယ်ဆိုတော့ဘာဖြစ်လို့ဆုံးဖြတ်ထားလဲဆိုတော့ပြီးခဲ့တဲ့နှစ်ကကျွန်တော်တို့ရေကြီးတာတို့သဘာဝကပ်ပြီးဖောက်ပြန်တဲ့ကိစ္စတွေဒီအချက်တွေလည်းပါပါတယ်ဆိုတော့နောက်တစ်ခုကကျွန်တော်တို့ဇီယံနေပြီးတော့ထုတ်ကုန်ဟိုဒီလိုနှိမ့်ကျတဲ့သဘောမျိုးတွေလည်းပါပါတယ်နောက်တစ်ခါကျတော့အစိုးရအစ်စ်တက်ပြီးတဲ့ကာလမှာအထူးသဖြင့်ကျွန်တော်တို့ရန်ကုန်မြို့မှာရှိတဲ့ဆောက်လုပ်ရေးလုပ်ငန်းတွေပေါ့ဒီအထက်မြင့်အဆောက်အဦတွေကိုဆောက်ခွင့်မပေးဘူးဆောက်ခွင့်ပေးမယ်နောက်တစ်ခါအရင်အစိုးရရဲ့တချို့ project ကဟိုကိစ္စတွေပေါ့နော်ပြန်လည်စီစစ်တယ်အစသဖြင့်သုံးသပ်တာကြာနေတဲ့ခါမှာအထူးသဖြင့်စီးပွားရေးကအထိုင်းမိုင်းတဲ့အနေအထားကိုရောက်သွားပါတယ
်ဆို
တော့အခုကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်အစိုးရဘက်ကဘာဖြစ်လို့နှေးနေရတယ်လဲဆိုတော့ကျွန်တော် question ရှိပါတယ်အထူးသဖြင့်ကျွန်တော်တို့ဒီဟိုနိုင်ငံသားယင်းနှုံထမှုကော်မရှင်ပေါ့ MIC ဖွဲ့တာဆိုလို့ရှိရင်ကျွန်တော်တို့အစိုးရစစ်တက်ပြီးတော့နှစ်လကြာမှဖွင့်နိုင်တဲ့အနေအထားရှိပါတယ်အစိုးရရဲ့စီးပွားရေးမူဝါဒထုတ်တာလည်းကျွန်တော်တို့အချိန်တော်တော်ကြာမှထုတ်ပြန်ပါတယ်ဒီမူဝါဒကလည်းအခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးဘူးပေါ့လေကျွန်တော်အဲ့တော့အဲ့ဒီအနေအထားမှာကျွန်တော်တို့ကမြင်လာတော့ကဲဘာလို့မလဲဆိုတော့အစီအစဉ်ပရိုဂရမ်တွေကဟိုတေချာရှိနေတယ်လို့ထင်ပါတယ်ဆိုတော့အဲ့ဒါတွေကိုမတွေ့ရသေးသမျှဒီစီးပွားရေးကဏ္ဍမှာပြောရင်ကျွန်တော် business confidence ပေါ့ဟိုစီးပွားရေးကဏ္ဍကယုံကြည်မှုနည်းပါတယ်နိုင်ငံကယင်းနှိမ့်နှံမှုတွေလည်းလာဖို့ခက်ပါတယ်။ပြည်တွင်းကယင်းနှိမ့်နှံတဲ့လူတွေကို၌ကကိုယ်ပ္ပဆောင်ချသုံးပြီးတော့ယင်းနှိမ့်နှံမလားဆိုတဲ့အနေအထားတွေဒါကျွန်တော်တို့ခက်ပါတယ်။ဆိုတော့အဲ့တော့အဲ့ဒီအနေအထားတွေကအခုချိန်ထိဟိုအပြေမရှိသေးဘူးလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါတယ်။ကြံကင်းမျိုးကဦးကျော်လင်းရဲ့အတန်ဖိုင်ပါခင်ဗျာ
။စက်မှုကဏ္ဍအတွက်ပြောရရင်တော့ NLD အစိုးရရဲ့2016ခုနှစ်အတွင်းလှုပ်ဆောင်မှုတွေကရင်းနှီးမြှုပ်နှံမှုတွေမျောလင့်သလောက်ဝင်မလာသေးတဲ့အချိန်မို့တိတာတဲ့အပြောင်းလဲတိတ်မတွေ့ရပါဘူးခုချိန်မှာတော့ရင်းနှီးမြှုပ်နှံမှုဥပဒေအတိအကျထွက်ပေါ်လာတာမို့2018ခုနှစ်မှာအပြောင်းလဲတွေစတင်တွေ့ကြတော့မှာပါ2016ခုနှစ်အတွင်းတွေ့မြင်ခဲ့ရတာတွေကတော့အာဏာရှင်စနစ်နဲ့အသားကျခဲ့တဲ့ဂန္ဓာအသီးသီးကိုဒီမိုကရေစီစနစ်အတွင်းကူးပြောင်းနေရတာဖြစ်လို့မပြောင်းလဲခြင်းသေးတဲ့လူပုဂ္ဂိုလ်တွေရဲ့ဒီလိုဆွဲလိုက်ပါမှုတွေကလည်းရှေ့သွားရမယ့်ခရီးကိုဗရိတ်ညိနေသလိုတုတ်တက်မှုတွေကိုလည်းနှောင့်နှေးစေပါတယ်။အာဏာရှင်စနစ်တုန်းကလက်လက်ဖက်ဝင်ဝေကောင်းခဲ့တဲ့အလုပ်ဌာနတွေကတက်တက်ကြွကြွဥဆောင်လုပ်ကင်ခဲ့ကြပေမဲ့စနစ်သစ်မှာအလုံးကမျက်စိတောက်ထောက်ကြည့်နေကြသလိုလက်သက်ပကလည်းနှဲပါလာသည့်အတွက်မြမဆိုရှယ်လစ်လမ်းစဉ်ခေတ်ကအတိုင်းမလုံမရှုံမပြုတ်ပုံစံမျိုးပြန်တွေ့နေရပါတယ်။ဥပမာ2016ခုနှစ်မှာလျှက်စစ်တအားသုံးဆွဲမှုဖွံ့ဖြိုးရေးအတွက်နောက်ဆုံးလျှက်စစ်ရောက်ရှိရာနေရာကနေနှစ်မိုင်အတွင်းစစ်စစ်တအပေးနိုင်ရေးမူဝါဒချမှတ်ထားပေမဲ့ကြေးရွာတွေအတွက်တက်တက်ကြွကြွမဆောင်ရဖဲငွေကြေးရရှိနိုင်မဲ့ပုဂ္ဂလိကတွေအတွက်ပဲဦးစားပေးလုပ်ကင်သွားတာတွေ့ရပါတယ်အခြားလုပ်ငန်းတည်တည်မှာလည်းဒီဥပမာအတိုင်းပါပဲအရင်တုန်းကလိုတက်ဆိုင်ရာဌာနကဥဆောင်မလုပ်ကြတော့ပဲအပေါ်ကချပေးတဲ့အလုပ်ကတာတာဝန်ကျေယုံလုပ်နေကြတာကတော့စုပ်ယုပ်မှုတစ်ခုလို့မြင်ပါတယ်အစိုးရ policy အရလူလူကတက်တက်ကြွကြွဖြစ်နေပေမဲ့အဓိကကျတဲ့ဌာနဆိုင်ရာကပူးပေါင်းဆောင်ရွက်မှုအားနည်းလေတော့ဖွံ့ဖြိုးတိုးတက်ရေးကြွေးကြော်တန်းတွေဟာကြံအမြောက်လူပါပဲအတန်သာမီပြည့်ရီမန်းချက်ကိုထိရောက်မှုမရှိတာကမူဝါဒချမှတ်သူတွေရဲ့ဩဇာအောက်ခြေအစင်းစင်းထိတက်ရောက်မှုမရှိတာလားလို့မေးခွန်းထုတ်เสียဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့ကြံခင်းမျိုးကဥကျော်လေးမှာကျွန်တော်တို့တခုရှိတာဒီ2016ခုနှစ်တည်းမှာထူးထူးခြားခြားအနေနဲ့ကျွန်တော်တို့အရေးကြီးတဲ့ကိစ္စတခုရှိပါဒါတော့ဒီရခိုင်ပြည်နယ်မှာဖြစ်တဲ့ brief cut တွေပါကျွန်တော်တို့ဟိုဆွေးနွေးပွဲတွေကအချိန်အားလည်းများများဆဆမရတော့တဲ့အတွက်ကျွန်တော်တို့ဒါတော့တိတ်ပြီးဟိုအကျယ်ဝင်ကြီးတော့ဆွေးနွေးဟိုကျွန်တော်တို့မှဟိုအခွင့်တိတ်မရှိတော့ပါဘူးဒါပေမဲ့တခုမေးချင်တာဒီရှင်းနှစ်ထဲမှာရောဒီရခိုင်ပြည်နယ်ရေးခင်းတဲ့ပတ်သက်လို့ဟိုကျွန်တော်တို့အတွက်ဘလောက်ထိစိန်ခေါ်မှုတွေကြီးထွားလာနိုင်နေလဲဒေါက်တာရံမျိုးသိန်းဟိုအချင်းချုပ်ပြီးတော့ဆွေးနွေးပေးပါခင်ဗျာ
အဲကျွန်တော်အမြင်ကတော့ဒီရခိုင်ပြည်နယ်မှာလက်တလောဖြစ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်ပြီးတော့အဲ2019ခုနှစ်အတွင်းမှာအဲဒီတက်ပို့ပြီးတော့ထိထိရောက်ရောက်ပေါ့လေကြေကြေပြန့်ပြန့်အဲစုံစမ်းစစ်ဆေးနောက်ဟိုရှာဖွေပေါ်ထုတ်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်အထူးသဖြင့်ကတော့ကျွန်တော်ကရခိုင်ပြည်နယ်မှာပြည်ပခါဖြစ်ပွားနေတဲ့ဒေသတွေကိုကျွန်တော်တို့ပြည်တွင်းမှာရှိတဲ့တော့သတင်းမီဒီယာတွေနောက်အရက်ဖက်အဖွဲ့အစည်းတွေကိုတွားခွင့်ပြုဖို့လိုအပ်တယ်လို့မြင်ပါတယ်။ဒါမဲ့နေ့အတွင်းမှာတော့အဲ့ဒီအခွင့်အရေးတွေကိုရလာမယ်လို့ကျွန်တော်လည်းပဲမျှော်လင့်ပါတယ်။နောက်ပြီးတော့နိုင်ငံတကာကဥပမာကုလသမဂ္ဂလိုအဖွဲ့အစည်းမျိုးတွေကိုလည်းပဲအဲ့ဒီဒေတာတွေကိုတွားပြီးတော့လေ့လာဟိုစောင့်ကြည့်နိုင်တဲ့အနေအထားမျိုးအဲ့ဒီကနေမှတစင်ကျွန်တော်တို့နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြနေတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့စနစ်တကျချင်းကပ်အဖြေထုတ်တဲ့ဘက်ကို2019ခုနှစ်အတွင်းမှာဥတီလာနိုင်မယ်လို့တော့ကျွန်တော်ကမျှော်လင့်ပါတယ်ဗျ။
ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့တကယ်ဆိုရင်တော့ဒီနှစ်ထဲမှာထူးထူးခြားခြားဆိုလို့ကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်မချဖို့သဘောတူညီခဲ့တာတော့ရှိပါတယ်။ဆိုတော့ဒါပေမဲ့အခုလက်ရှိရခိုင်ကိစ္စမှာတော့ဒီတန်တမန်အတိုင်းဝန်ကတော်တော်ဝေဖန်တာရှိရဲ့အထူးဖြင့်ကုလသမဂ္ဂတို့နိုင်ငံတကာတို့ကအစဝေဖန်တာရှိရဲ့ဆိုတော့ဒီလိုမျိုးဒီရခိုင်ကိစ္စကြောင့်ဒီကိုယ်ပေါ့လေမြန်မာနိုင်ငံအရေးကိုကုလသမဂ္ဂပြန်ကင်တွယ်လာတဲ့အခြေအနေမျိုးတွေရောပြန်ဖြစ်လာနိုင်လားကိုအောင်သူငယ်ဆွေးနွေးပြပါအောင်ခင်ဗျာမိနစ်ဝက်လောက်တော့ချိန်ရပါသေးတယ
်။ဟုတ်ကဲ့ဟိုနိုင်ငံတကာဘက်ကတော့ကျွန်တော်တို့ဒီဟိုစံတမန်ရေးကိစ္စတွေမှာပေါ့နော်ကျွန်တော်ထင်တယ်ဒီနှစ်မှာတော့တစုံတရာအောင်မြင်မှုရပါတယ်ဆိုတော့ဒါပေမဲ့လည်းကျွန်တော်အကြံပေးချင်တာကတော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်မူဝါဒချမှတ်ရေးတွေမှာ stakeholder ခေါ်တာပေါ့ဗျာအရေးပါတဲ့အင်အားစုအလုံးကိုတိုင်ပင်ဆွေးနွေးမှုရှိဖို့လိုပါတယ်အထူးသဖြင့်ဒီအခုရခိုင်ကော်မရှင်ကိစ္စမျိုးမှာရခိုင်တိုင်းရင်းသားခေါင်းဆောင်တွေနဲ့မဆွေးနွေးပဲလုပ်တဲ့ဟာမျိုးပေါ့နော်ဆိုတော့ငင်းငိုင်းရေးကိစ္စတွေမှာလည်းအလားတူအရေးပါတဲ့အင်အားစု
ကိုဆွေးနွေးတယ်ကျွန်တော်တို့အချိန်တလောက်ပဲရတဲ့အတွက်ကျေးဇူးပါကိုအောင်သူငယ်ကျွန်တော်တို့ဟိုဒီကိစ္စဆက်ပြီးတော့လင်းတင်ဆက်ပြီးတော့ဆွေးနွေးကြအောင်ကြားရအောင်ပါခင်ဗျာပါဝင်ဆွေးနွေးပြကြတဲ့ပုဂ္ဂိုလ်တွေအားလုံးအထူးကျေးဇူးတင်ကြံပြောကြားလိုပါတယ်ခင်ဗျာ
ကိုအောင်လည်းဦးနဲ့အစီအစဉ်ထုတ်လွှင့်ရေးမူမတ်ဆုမွန်တို့တင်ဆက်ပေးသွားတာပါဒီ Diet Leline အစီအစဉ်ကိုစနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးတော့ပြန်လည်ထုတ်လွှင့်ချက်တွေကတော့ဒီနေ့ကနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်ရှင်ဒီဝေကနေစနေနေ့ညပိုင်းအတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရန်နိုင်ကကြီးညာပေးပါမယ်ရှင
်။ဂျာမနီနိုင်ငံဘာလင်မြို့ခရစ်စမတ်ဇေးရန်ကိုတိုက်ခိုက်သူဖြစ်တန်ကြာရှိခံထားသူ NS Emery ရဲ့တူတော်ဆက်သူတဦးနဲ့ IS စစ်သည်ကြောင့်နှူးတို့ကိုတူနီးရှားအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့တူနီးရှားပြည်ထရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။တန်ကြာရှိခံထားသူ၃ဦးဟာဘာလင်မြို့အကြမ်းဖက်တိုက်ခိုက်ခံသူ NS Emery နဲ့အဆက်အသွယ်လုပ်သူတွေအကြမ်းဖက်ဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးတော့ထုတ်ပြန်ကြမှာကြေညာထားပါတယ်ခင်ဗျာပါလက်စတိုင်းရဲ့နယ်မြေထဲမှာအစ္စရေးရဲ့အင်အားသစ်စီမံကိန်းနဲ့ပတ်သက်ပြီးတော့ပြစ်တင်ရှုံ့ချတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကအတည်ပြုလိုက်ပါတယ်ဂျော်ဒန်မြေအနောက်ဘက်ကဂျေရုဆလင်မြို့အရှေ့ဘက်ခြမ်းကဂျူးရဲ့အင်တာသစ်တိဆောက်မှုပေါ်ဆန့်ကျင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဒီဆုံးဖြတ်ချက်ကိုပူတဲ့ကမာကရထလုပ်တဲ့နိုင်ငံတွေကိုလည်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတညာဟုကတန်တမာရေးအရာတုံ့ပြန်လိုက်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာသမ္မတကတော့မီရှယ်အိုဘားမားနဲ့အတူသမ္မတတာဝန်ကအနားမယူခင်မှာနောက်ဆုံးအကြိမ်ဖြစ်တဲ့အင်ပီရိုကနေခရစ်စမတ်နှုတ်ခွန်းဆက်ရင်သမ္မတတာဝန်ထမ်းဆောင်ချိန်မှာဆောင်ရွက်ခဲ့တဲ့အောင်မြင်မှုတွေကိုပြောကြားသွားခဲ့ပါတယ်။နိုင်ဂျီးရီးယားစစ်တပ်ကဆမ်ဘီဇာတော်ရက်ကဘိုကူဟာရမ်သဘုံအဖွဲ့ရဲ့စခန်းကိုသိမ်းယူနိုင်ခဲ့တယ်လို့နိုင်ဂျီးရီးယားသမ္မတမိုဟာမဒူဘူဟာရီကစနေနေ့မှာပြောကြားလိုက်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုရဲနိုင်ကကြေညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဘီလ်အန်ဒရစ်ဖြစ်ပါတယ်ကျွန်မအီသန်စင်ပါရှင် VOA American သံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00ထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်အပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.